Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဖေဗရူလာ22ရက်တင်းနနာလီညပဲ့အတွက် VOE မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်အတန်းလွှင့်နေပါပြီရှင်ကျွန်မဆုမြတ်မော်ပါမြန်မာနိုင်ငံတဝမ်းမှာဒီနေ့နှစ်ငါးလုံးနေ့ပြည်လုံးကျွတ်အထွေထွေတပိတ်မှာနိုင်ငံအနှံ့မြို့တွေတောနယ်တွေကပြည်သူအများအပြားပါဝင်ခဲ့ကြပါတယ်နေပြည်တော်ပြည်မနာဘက်မှာတော့ဖမ်းဆီးခံရသူတရားကျော်ရှိတယ်လို့ဒေသခံတွေကပြောပါတယ်ဒီလိုအခြေအနေမှာပဲရွေးကောက်ပွဲမှာမဲပေးခဲ့ကြတဲ့ပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့အတွက်မြန်မာစစ်တပ်ကိုကုလသမဂ္ဂအတွင်းမှူးချုပ်ကဒီကနေ့ထပ်ပြီးတော့ပြောကြားလိုက်ပါတယ
် I call on the Myanmar military to stop the repression immediately release the prisoners and the violence respect human rights and the will of the people expressed in recent elections
ဖိနှိပ်မှုတွေအများဆုံးရပ်ပြီးတော့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့အတွက်အတွေ့ရမှုချုပ်အန်တိုနီယိုဂူတယ်ရက်ကဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဆေးဝေးပွဲမှာပြောကြားခဲ့တာပါရွေးကောက်ခံ NLD လွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကနိုင်ငံကဆက်ဆံရေးကိုယ်စားလှယ်နဲ့ကုလသမဂ္ဂဆိုင်ရာအထူးတပ်တမန်တို့ကိုခန့်အပ်တာဝန်ပေးလိုက်ပါတယ်အခုလိုမြန်မာနိုင်ငံနဲ့ပတ်သက်လို့နောက်ဆုံးသိထားသမျှသတင်းတွေကိုအခုညအစီအစဉ်မှာတင်ဆက်ပေးသွားမှာဖြစ်ပါတယ်။အရင်ဆုံးတော့နိုင်ငံတကာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမန်နန်းလောင်နဲ့မတ်မြသစင်အောင်တို့ကအကြီးညာပေးကြပါမယ်ရှင်
။အာနာကိုအတင်းအကျပ်ရယူထားတဲ့မြန်မာစစ်တပ်ကဆန္ဒပြပွဲတွေကိုအပြင်းထန်နေနေမယ်ဆိုပြီးတနင်္ဂနွေနေ့ကသတိပေးချက်တွေထုတ်ပြန်ထားတဲ့ကြားမှာပဲဒီကနေ့တနင်္လာနေ့မှာတော့မြန်မာနိုင်ငံအနှံ့ဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်နေပါတယ
်။
ပြော်ရီလာ၂၂ရက်နေ့မှာနှစ်ငါးလုံးအထွေထွေတပိတ်တနင်္ဂနွေလုံးဆင်နွှဲဖို့ Generation Z ဆိုရဲဆန္ဒပြလူငယ်တွေကတိုက်တွန်းထားတာပါရန်ကုန်မြို့ကစူလေနေနီကုန်းနယ်လဲတာမှာတိမ့်နဲ့ချီတဲ့ဆန္ဒပြသူတွေအထိုင်တပိတ်အဖြစ်နဲ့ရောစစ်ကြောင်းအဖြစ်နဲ့ပါဆန္ဒထုတ်ဖော်ခဲ့ကြတာပါစစ်ကောင်စီရဲ့လှုပ်ရက်ကိုလက်မခံဘဲမြန်မာပြည်သူတွေနဲ့ရပ်တည်ဖို့တောင်းဆိုဆန္ဒပြရအချက်အချာနေရာတွေဖြစ်လာတဲ့ရန်ကုန်မြို့ကနိုင်ငံခြားတန်ယုံတချို့ရဲ့ရှေ့ကလာနေပေါ်မှာလဲလုံခြုံရေးတပ်ကအတားစီတွေဒီကနေ့ချထားတာပါမြန်မာလူအခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကလည်းစစ်ကောင်စီရဲ့တင်းငွေတွေကထုတ်ပြန်ကြေညာချက်အပေါ်အလွန်ဆိုရင်ကြောင်း Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။ဒါဟာ1988ခုနှစ်ကလိုအခြေအနေမျိုးမဟုတ်တလို့လုံခြုံရေးတပ်ဖွဲ့ရဲ့လိုရက်ကိုစောင့်ကြည့်မှတ်တမ်းတင်ထားပြီးတော့တာဝန်ခံမှုရှိစေရမယ်လို့လည်းအထူးကိုယ်စားလှယ်ကရေးသားခဲ့ပါတယ်။ဖေဖော်ဝါရီလတရနေ့နောက်ပိုင်းဆန္ဒပြပွဲတွေမှာလုံခြုံရေးတပ်ရဲ့အကြမ်းဖက်နှိမ်နင်းမှုတွေကြောင့်ဆယ်ကျော်သက်လူငယ်တဦးပါဝင်သုံးဦးထက်မနည်းအသက်သေဆုံးခဲ့ရတယ်လို့ဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့ကြတာပါ။မြန်မာစစ်တပ်ရဲ့အာဏာသိမ်းမှုကိုနိုင်ငံတော်ဘက်လုံးသတင်းပတ်နဲ့ချီကန့်ကွက်နေကြတာမှာနှစ်ငါးလုံးအထွေထွေတပိတ်ဆင်နွှဲနေကြတဲ့ဒီကနေ့မှာတော့မြန်မာနိုင်ငံမျိုးကြီးတွေကစီစဉ်တွေပိတ်ထားကြပါတယ်။ရန်ကုန်မန္တလေးနဲ့နေပြီးတော့အပါဝင်နိုင်ငံတော်ဝန်လုံးကစက်ရုံအလုံးရုံတွေရောကုံစုံဆိုင်ကြီးတွေအပြင်လမ်းမေးကဈေးဆိုင်အသေးလေးတွေပါပိတ်ထားတာပါတချို့ဆိုင်တွေကတော့အထွေထွေတပိတ်ကြီးမှပူပေါင်းပဝင်းတဲ့အနေနဲ့ဆိုင်ပိတ်ထားတာဖြစ်တယ်လို့ဆိုင်ရှိမှစကတ်ထားပါတယ
်ကျွန်တော်တို့ဒီနှစ်ငါးလုံးပေါ့နော်အထွေထွေတပိတ်စစ်ကြောင်းပေါ့ဘီလုံးကျတပိတ်လုံးမယ်လို့ဒါကျောင်းကဟိုကလောက်ထားတာလေဘုံလုံးကလောက်ထားတဲ့ကတော့ဒါဟုတ်နိုင်ငံသားတောက်နေပါဝင်တင့်တယ်ပေါ့နော်ပါလဲပါဝင်ရမယ်ဆိုတဲ့စိတ်နဲ့ပါဒါကြောင့်လို့ဒီနေ့အလုပ်ပိတ်ပြီးတော့အခုဒီပိတ်မှာပါဝင်ဖြစ်တာပ
ါလုံခြုံရေးတပ်ဖက်ကအကြံဖက်နေနေမှုတွေကြောင့်ဆန္ဒပြပွဲတွေမှာလူသေဆုံးတာတွေအပြင်းအထန်ထိခိုက်ဒဏ်ရာတွေရှိနေပေမဲ့လည်း CDM အာဏာပြန်ဆင်ရေးလှုပ်ရှားမှုတွေကတော့အရှိန်လျော့မသွားသလိုဆန္ဒပြပွဲတွေပိုးပြီးတော့တောင်အရှိန်ကောင်းလာပါတယ်ဌာနဆိုင်ရာဝန်ထမ်းတွေအနေနဲ့ရုံးပြန်တက်ဖို့တပ်ဆိုင်ရာဌာနတွေကထုတ်ပြန်နေတာတွေလည်းရှိပါတယ်ဆန္ဒပြသူတွေအပေါ်လုံခြုံရေးတပ်ဖက်ကအင်အားသုံးနေနေမှုတွေပိုတွေ့လာနေရပေမဲ့လို့ CDM လှုပ်ရှားမှုမှာပါဝင်သူပိုတိုးလာနေပြီးအစိုးရဝန်ထမ်းတွေဆေးဝန်ထမ်းတွေကျောင်းဆရာဆရာမတွေနဲ့ရဟန်းတန်ငါတော်တွေအပြင်နိုင်ငံတော်လုံးကလူတန်းစားပေါင်းစုံဘာသာပေါင်းစုံပူးပေါင်းပါဝင်လာနေတာပါဆန္ဒပြသူတွေကိုရဲတပ်ဖက်ကအကြမ်းဖက်အနေနဲ့အတင်းအကျပ်ဖမ်းဆီးသွားတဲ့ဗီဒီယိုတွေလည်းလူမှုဆန္ဒနာတွေမှာတွေ့နေရပါတယ်ဖေဖော်ဝါရီလတရနေ့မှာရွေးကောက်ခံအစိုးရကိုဖယ်ရှားပြီးစစ်တပ်ကအတင်းအကျပ်အာဏာရယူခဲ့တာကိုကန့်ကွက်နေကြတဲ့ဆန္ဒပြသူတွေကရွေးကောက်ခံအစိုးရစီအာဏာပြန်လွှဲပေးဖို့ဖမ်းဆီးထားသူအလုံးပြန်လွှတ်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်။စစ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြသူတွေအပေါ်မြန်မာလုံခြုံရေးတပ်ကရစ်ဆက်စွာအင်အားသုံးနှိမ့်နေနေတာကိုချက်ချင်းရပ်ပြီးဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ
်။ Today I call on the Myanmar military to stop the repression immediately. release the prisoners
မြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေချက်ချင်းရပ်ပြီးဖမ်းဆီးထားသူတွေပြန်လွတ်ပေးဖို့တောင်းဆိုပါတယ်အကြမ်းဖက်နေတာတွေရပ်ပါလူခွင့်ရေးနဲ့လက်တလောရွေးကောက်ပွဲမှာမဲထည့်ခဲ့ကြတဲ့ပြည်သူတွေရဲ့ဆန္ဒကိုလေးစားပါဆိုပြီးလူခွင့်ရေးကောင်စီရဲ့46ကြိမ်မြောက်အတူတူညီလာခံအဖွဲ့မိန်ခွန်းမှာအတွင်ရင်မှုချုပ်အန်တိုနီယိုဂူဒရက်စ်ကဗီဒီယိုမိန်ခွန်းကနေပြောသွားတာပါစစ်အာဏာသိမ်းတဲ့လောရက်တွေအတွက်ခေတ်သစ်ကဘာကြီးမှာနေရာမရှိဘူးလို့လည်းအတွင်ရင်မှုချုပ်ကပြောဆိုခဲ့ပါတယ် CDM အာဏာဖီဆိုင်ရဲ့လှုပ်ရှားမှုမှာငြိမ်းရစွာဆန္ဒပြသူတွေအပေါ်လုံခြုံရေးတပ်ဖွဲ့ရဲ့ကင်တွယ်ထိန်းချုပ်တဲ့ပုံစံတွေတစ်ဖြည်းဖြည်းပြောင်းလာပါတယ်ကြီးခဲ့တဲ့စနေနေ့ကတော့လက်ရှိဆန္ဒပြပွဲမှာတွေးထွက်တန်ယုံမှုအများဆုံးနေဖြစ်ပြီးမန္တလေးကဆန္ဒပြသူ3ဦးလုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်ကြောင့်တေဆုံးခဲ့ရပါတယ်ငြိမ်းချမ်းစွာဆန္ဒပြသူတွေအသက်အန္တရာယ်ကျလောက်အောင်အင်အားသုံးနေနေတာချင်းချောက်တာနဲ့အနောက်ရှက်ပေးတဲ့လုပ်ရက်တွေကိုလက်ခံနိုင်စရာမရှိဘူးဆိုပြီးမစ္စတာဂူဒရက်စ်က Twitter လူမှုစာမျက်နှာကနေတင်းငွေတွေကလည်းပြစ်တင်ရှုံချရေးသားခဲ့ပါသေးတယ်။မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကလည်းကုလသမဂ္ဂနဲ့ပြည်ပနိုင်ငံတွေကမြန်မာပြည်တွင်းရေးကိုပျော်ပျော်တင်းတင်းကြားဝင်နေကြတယ်ဆိုပြီးတုံ့ပြန်ပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဗြိတိန်နဲ့ကနေဒါနိုင်ငံတွေကစစ်အာဏာသိမ်းမှုမှာတာဝန်ရှိတဲ့ထိတ်တန့်စစ်ဗိုလ်ချုပ်တွေကိုတန်ခတ်အရေးယူထားကြတာဖြစ်ပါတယ်။အာဒမန်ပင်လယ်ထဲကဆက်လက်ဒဇင်ပေါ်မှာဒုက္ခရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုချက်ချင်းကယ်တင်ဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကဖေဖော်ဝါရီလ22ရက်နေ့မှာကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်။အရေးအထွတ်အထိပ်ကြမသိရတဲ့ရိုဟင်ဂျာတွေတင်လာတဲ့ဆက်လက်ဒဇင်ပင်လယ်ထဲမှာအင်ဂျင်ပြတ်ပြီးတော့အရေးပေါ်အကူအညီလိုအပ်နေတဲ့ဆိုတဲ့သတင်းကိုဖေဖော်ဝါရီလ20ရက်နေ့မှာရခဲ့တာလို့ UNHCR ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ကစ်ဘဇာနဲ့တန်နဖ်အရကနေပြီးခဲ့တဲ့10ရက်လောက်ကအဲ့ဒီဆက်လေထွက်လာတာလို့လည်း UNHCR ကပြောပါတယ်။ဒီသတင်းပေါ်ဖဲရောက်နေလဲဆိုတဲ့နေရာအတိအကျကိုတော့မသိရတာကြောင့်နိဆက်ရာတက်ဆန်ရာတိုင်းပြီးရေချောင်းအာနာပိုင်တွေအနေနဲ့ဒီသတင်းပေါ်ကိုကူညီရှာဖွေကြဖို့လဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းယုံကတိုက်တွန်းပါတယ်။ဒုက္ခတဲ့အတော်များများအတော်ကိုအင်အားချိနေနေပြီးတော့ရေဒတ်ခန်းချောင်းနေကြတယ်လို့လည်းပြောပါရယ်ဆက်လေဘောကဒုက္ခတဲ့တချို့လဲအသက်သေးဆုံးခဲ့ရပြီဖြစ်တယ်လို့ပြီးခဲ့တဲ့24နာရီအတွင်းအသက်သေးဆုံးတာတွေပိုတိုးလာတယ်လို့လည်းဆိုထားပါရယ်ပြီးခဲ့တဲ့ရက်ပိုင်းလောက်ကလေးကဆက်လေဘောမှာဆန္ဒရိတ်ခါရရောတောက်သုံးရေပါပြက်လာပြီးတော့လူအတော်များများလည်းနေထိုင်မကောင်းဖြစ်လာတယ်လို့ဆိုပါရယ်ပြီးခဲ့တဲ့တပတ်ကျော်လောက်ကလေးကဆက်လေအင်ဂျင်ပြက်ပြီးပင်လယ်ထဲမှာမျောနေခဲ့တယ်လို့လည်းသိရပါရယ်တက်ဆိုင်ရအစိုးရတွေအနေနဲ့သူတို့ပိုင်ရေမြင့်တဲ့နမိတ်ထဲမှာရှာဖွေကယ်တင်ပေးကြဖို့လဲ UNHCR ကမြစ်တာရက်ခံထားပါတယ်။ရွှင်ကြားဆိုတဲ့အုံတုံးကိုလက်မခံတဲ့မြန်မာအစိုးရရဲ့နှိမ်နှင်းမှုကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကနေအင်းနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရွှင်ကြားတိမ်းနဲ့ချီထွက်ပြေးခေလွန်ခဲ့ကြတာပါ။အဲ့ဒီဒုက္ခတွေတွေဟာလဲအလောက်ကန်ခွင်းလန်းကောင်းတွေရဖို့အန္တရာယ်များလာတဲ့ပင်လယ်ကိုဖြတ်ပြီးတော့ပြည်ပကိုထွက်ခွာဖို့ကြိုးစားနေကြတာဖြစ်ပါတယ်။
အန္တရာယ်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိ19.9kHz 15653ည19.25kHz 11803ည19.32kHz 9335နဲ့စနေတနင်္ဂနွေမှာ19.190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျွန်မများသတင်းအောင်ပါတတိယနေ့ကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်သမရဟောင်းဒေါ်နယ်ထရမ့်လက်ထက်မှာအဆင်မပြေဖြစ်ခဲ့ရတဲ့နိုင်ငံဆက်ဆံရေးကိုပြန်လည်ကူစားဖို့နှစ်ဖက်ဆွေးနွေးပွဲတွေပြန်ပြီးတော့စတင်ပြုလုပ်ဖို့တရုတ်နိုင်ငံညာရေးဝန်ကြီးဝိုင်းကြီးကတောင်းဆိုလိုက်ပါတယ်။နိုင်ငံပေါင်းစုံဆက်ဆံရေးကနိုင်ငံတနိုင်ငံကိုတခြားနိုင်ငံတွေကပြစ်မှတ်ထားဝန်းရံပိတ်ဆို့ပြီးအုပ်စုဖွဲ့တဲ့နိုင်ငံရေးမျိုးမဟုတ်ဘူးလို့လည်းသူကပြောပါတယ်။တရုတ်နိုင်ငံညာရေးဝန်ကြီးဌာနပြောခွင့်ရဝမ်ဝေဘင်းကလည်းတရုတ်နိုင်ငံအနေနဲ့နိုင်ငံတကာဆက်ဆံရေးမှာဆွေးနွေးညှိနှိုင်းမှုတွေနဲ့ကင်တွယ်ဖြေရှင်းသွားမယ်လို့ဒီကနေ့ပဲပြောပါတယ်။
中美欧都是维护世界和平稳定与发展。
The American and Europe နိုင်ငံတွေဟာကမ္ဘာညီညာရေးတည်ငြိမ်မှုဖွံ့ဖြိုးတိုးတက်ရေးနဲ့ကြီးပွားချမ်းသာရေးကိုဆောင်ကျဉ်ထိန်းသိမ်းရမှာအရေးကြီးတဲ့အင်အားစုတွေဖြစ်ကြောင်းနိုင်ငံပေါင်းစုံဆက်ဆံရေးကိုအတူပူးတွဲကျင့်သုံးဆောင်ထိန်းပြီးတော့နိုင်ငံပေါင်းစုံဆက်ဆံရေးရဲ့အနှစ်သာရအထူးပေကကမ္ဘာရေးကိစ္စတွေကိုညှိနှိုင်းဆွေးနွေးတိုင်ပင်မှုကတဆင့်ကင်တွယ်တာဖြစ်ကြောင်းပြောခွင့်ရဝမ်ဝေဘင်းကပြောပါတယ်ထရမ့်အစိုးရလက်ထက်တရုတ်နိုင်ငံကိုကန့်သက်ထိန်းချုပ်ဖို့လှုံ့ဆော်ချက်တွေကထိခိုက်မှုတွေဖြစ်ပေါ်စေတာကြောင့်တရုတ်ကုန်ပစ္စည်းတွေအပေါ်မှာတွင်းကုန်ခွန်စီးကျက်ထားတာကိုဖယ်ရှားဖို့နဲ့တရုတ်နည်းပညာလုပ်ငန်းကိုဖိနှိပ်ချုပ်ကန်ထားတာတွေကိုစွန့်လွတ်ဖို့လဲတရုတ်နိုင်ငံတော်ကောင်စီဝင်လဲဖြစ်နိုင်ငံညာရေးဝန်ကြီးလဲဖြစ်သူဝန်ကြီးကပြောပါတယ်။ဒါအပြင်အမေရိကန်တို့အနေနဲ့တရုတ်နိုင်ငံရဲ့အရေးကြီးတဲ့အကျိုးစီးပွားတွေကိုလေးစားဖို့တရုတ်နိုင်ငံရဲ့ပြည်ရင်းတွေဆွဲဖက်နေတာတွေကိုရပ်ဆိုင်းဖို့နဲ့ ထိုင်ဝမ်လွတ်လပ်ရေးတောင်းဆိုနေတဲ့ခွဲထွက်ရေးဝါဒီတွေနဲ့အတူအခက်အခဲဖြစ်အောင်လုပ်နေတာတွေကိုရပ်ဆိုင်းဖို့ကိုလည်းသူကတောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့နှစ်တွေတည်းအမေရိကန်တို့ကနှစ်ဖက်တွေ့ဆုံဆွေးနွေးရေးအဆင့်အလုံးကိုဖျက်တောက်ရပ်ဆိုင်းဖြစ်ခဲ့တယ်လို့လည်းအသင့်ပြင်ထားတဲ့နိုင်ငံကိုဖတ်ကြားရမှာဝန်ကြီးကထည့်သွင်းပြောဆိုသွားပါတယ်ရှင်ကနေဒါနဲ့အနောက်ဥရောပနိုင်ငံတွေကတောင်တရုတ်ပင်လယ်တွေရေတဲ့စစ်သည်မော်တွေဆီလွတ်ချထားနေတာကနေတရုတ်နိုင်ငံရဲ့လှုပ်ရှားမှုတွေကိုတုံ့ပြန်မှုဖြစ်တယ်လို့ဒေတာတွင်လေလာသုံးသပ်သူတွေကသုံးသပ်ပါတယ်။ February လအစောပိုင်းကပဲပြင်သစ်တိုက်ခိုက်ရေးရင်ကုန်သင်္ဘောတဆင်းကိုတောင်တရုတ်ပင်လယ်တွေဆီလွတ်ထားတယ်လို့ပြင်သစ်ကာကွယ်ရေးဝန်ကြီး Florence Parley ကပြောပါတယ်။ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိသူတဦးကလည်းဗြိတိန်နိုင်ငံရဲ့လေရင်တင်သင်္ဘောအုပ်စုကတောင်တရုတ်ပင်လယ်တွေကိုဝင်ရောက်ဖို့အဆင်သင့်ရှိနေပြီလို့ပြောပါတယ်။ကနေဒါတော်ဝင်ရေတပ်ကစစ်သင်္ဘောတစ်စင်းကလည်းဇန်နဝါရီလတုန်းကထိုင်ဝမ်ရေလဲကြားထဲဖြတ်တန်းမောင်းနှင်ပြီးအမေရိကန်၊ဂျပန်နဲ့ဩစတြေးလျနိုင်ငံတို့နဲ့အတူပူးရဲစီရေးလေ့ကျင့်ခဲ့ကြပါတယ်။စတူယန်ကီလိုမီတာ 3.5 တန်းကျယ်ပြောတဲ့တောင်တရုတ်ပင်လယ်နေမြေထဲမှာသူတို့ပိုင်ဆိုင်တယ်လို့ဘယ်အနောက်နိုင်ငံကမှကြေညာပြောဆိုထားတာမရှိပါဘူး။ဒါပေမဲ့ဒီနေမျိုးတွေကိုတရုတ်တို့တစ်ဖက်သက်နေမျိုးတိုးချဲ့တောင်းဆိုနေတာတွေကိုတံပြန်မှုအတွေ့အမေရိကန်ဂျူပန်ချက်ကိုအကူအညီပေးလိုတာသာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ကိုထိန်းချုပ်ကင်တွေရမှာကုန်တင်သင်္ဘောတွေသွားလာရလမ်းကြောင်းတွေကိုပိတ်ဆို့တာလိုကိစ္စမျိုးတွေပေါ်ပေါက်လာမယ်ဆိုရင်တော့အနောက်နိုင်ငံတွေကသဘောတူမှာမဟုတ်ပဲမကျေနပ်မှုတွေဖြစ်ပေါ်လာမှာဖြစ်ပါတယ်ရှင်။အမေရိကန်နိုင်ငံတွင် COVID-19 ကြောင့်သေဆုံးသူ9သိန်းနီးပါးရှိနေပြီလို့ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစီရင်တွေကဖော်ပြပါတယ်။ဒီကနေ့ညနေပိုင်းအင်ဖြူတော်မှာ COVID-19 ကြောင့်သေဆုံးခဲ့ရသူတွေနဲ့ပတ်သက်ပြီးသမ္မတဂျိုးဘိုင်ဒန်ကဝန်ထမ်းချုပ်ပြောဆိုမှာဖြစ်တယ်လို့ဖျောင်းနိုင်ထွန်းညှိပြီးအချိန်ခဏတိတ်တိတ်ဆိတ်ဆိတ်နေတဲ့အခမ်းအနားပြုလုပ်ဖို့ရှိပါတယ်။အမေရိကန်နိုင်ငံတမိုင်းမှာဒီလိုအသက်ရှူလမ်းကြောင်းဆိုင်ရာကြောက်မက်ဖွယ်ယောဂဇိုးကြီးကြောင့်လူတွေတိတ်နေချီပြီးတော့သေဆုံးခဲ့ရတဲ့အကြောင်းနှောင်းလူတွေပြောစမှတ်ပြုတော့မှာဖြစ်တယ်လို့ထိတ်တန့်ကုဆတ်ယောဂသီရပညာရှင်အန်ထိုနီဖောက်ချီက CNN သတင်းကိုပြောပါတယ်။အမေရိကန်မှာလည်းရှိ COVID-19 ကုဆတ်သူ28သန်းကျော်ရှိပြီးတစ်ကမ္ဘာလုံးမှာကုဆတ်မှုအများဆုံးဖြစ်ပါတယ်။ဆင်းရဲမွေးတည်မှုခွဲခြားဆက်ဆက်မှုတဘာဝပတ်ဝန်းကျင်ပျက်စီးလာရတာလူခွင့်ရေးချိုးဖောက်တာတွေကြောင့်လူမှုအတိုင်းအဝိုင်းအတွင်းမှာဒီဗိုင်းရပ်စ်ပိုးကဆက်ပြီးတော့နေရာယူနေတာဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူတာရက်စ်ကရေးသားထားတာကိုဒီကနေ့ The Guardian သတင်းစာမှာဖော်ပြခဲ့ပါတယ်။ဒီယောဂါကိုထီထီရောက်ရောက်တိုက်ဖျက်ဖို့သွေးစည်းညီညွတ်မှုရှိဖို့လိုတယ်လို့အတွင်းမှချုပ်ဂူတာရက်စ်ကပြောပါတယ်။အခုထိတကဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူ111သန်းကျော်နဲ့သေဆုံးသူက 2.5 သန်းနီးပါးရှိပါတယ်ရှင်။ American United လေကြောင်းလိုင်းရဲ့လေယာဉ်တစ်စင်းအင်ဂျင်ဆက်ချို့ယွင်မှုဖြစ်ခဲ့ပြီး Colorado ပြည်နယ်အတွင်းအင်ဂျင်ဆက်အပြည့်အစည်းအစိတ်ပိုင်းတချို့ကျရောက်ခဲ့ပြီးနောက်တစ်ရက်မှာ Boeing 777 ခီးတဲ့တင်လေယာဉ်တချို့ကိုစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ American အစိုးရလေကြောင်းထိန်းသိမ်းရေးဌာန FAA ကအမိန့်ထုတ်လိုက်ပါတယ်။ဒီအမိန့်အရတချို့ Boeing 737လေယာဉ်တွေကိုပြန်တန်းခွင့်ရပ်ဆိုင်းလိုက်နိုင်တယ်လို့ FAA အုပ်ချုပ်ရေးမှူး Steve Deacon ကပြောပါတယ်။စနေနေ့တုန်းက Denver မြို့လေဆိပ်ကနေ Honolulu မြို့ကိုထွက်ခွာခဲ့တဲ့ Boeing 777ခီးတဲ့တင်လေယာဉ်တစ်စင်းလေဆိပ်ကနေပြန်တက်ပြီးမကြာခင်မှာပဲ engine ဆက်ချို့ယွင်းတဲ့ပြဿနာနဲ့ကြုံတွေ့ခဲ့ရတာပါ။ဒီကိစ္စနဲ့ပတ်သက်လို့အုပ်ချုပ်ရေးမှူး Steve Dixon ကလေကြောင်းအနေနဲ့ကင်းရှင်းရေးကျွမ်းကျင်သူအဖွဲ့နဲ့ဆွေးနွေးခဲ့တယ်လို့ပြောပါတယ်။ Pratt & Whitney Company ထုတ် PW4000 engine set အသုံးပြုထားတဲ့ဒီ Boeing လေယာဉ်တွေနဲ့ပတ်သက်လို့လိုအပ်တဲ့စစ်ဆေးမှုတွေကိုအချိန်မဆိုင်လုပ်ဆောင်ဖို့နဲ့အရေးပေါ်လေကြောင်းပြန်တန်းရေးလမ်းညွှန်ချက်ထုတ်ပြန်ပေးဖို့တောင်းဆိုထားတယ်လို့လည်း Dixon က Twitter ဆာမျက်နှာမှာရေးသားခဲ့ပါတယ်။တောင်ကိုရီးယားနဲ့ဂျပန်မှာလည်းPW4000 engine တက် Boeing လေယာဉ်တွေကိုအသုံးပြုတယ်လို့ NBC သတင်းကဖော်ပြပါတယ်။ဗီဒီယိုမှတ်တမ်းတစ်ခုမှာတော့ခီးတဲ့231ယောက်နဲ့လေယာဉ်အမှုတန်း10ယောက်ပါဝင်တဲ့ဒီ United လေကြောင်းလိုင်းလေယာဉ်ရဲ့ညာဘက် engine မီးဆွဲလောင်ပြီးတော့လှုပ်ခါနေတာကိုတွေ့ရပါတယ်။အခုလိုလေယာဉ်မတော်တဆဖြစ်စဉ်မှာခီးတဲ့တွေနဲ့မြေပြင်ဝန်ထမ်းတွေတယောက်မှထိခိုက်ဒဏ်ရာရတာမရှိခဲ့ဘူးလို့သက်ဆိုင်ရာအာဏာပိုင်တွေကပြောပါတယ်ရှင်။
ထိတ်တန့်ရောက်နေတဲ့သတင်းတွေကိုမန်နန်းလောင်နဲ့မတ်မြတ်သင်းအောင်တို့ကြီးညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ February 22ရက်တင်းတင်းလာနေညပဲ့အစီအစဉ်တွေကို Washington ပြည်တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ဒီနေ့2022ခုနှစ် February 22ရက်နေ့မှာမြန်မာနိုင်ငံတဝမ်းလုံးကမြို့တွေတောနယ်တွေကပြည်သူတွေနှစ်ငါးလုံးပြည်လုံးတို့အထွေထွေတပိတ်မှာပါဝင်ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံမြောက်ဖျားကချင်းပြည်နယ်ပူတာအိုမြစ်ကြီးနားမြို့တွေကဆလို့အလဲပိုင်းပခုတ်ကူမကွေးကနေတောင်ပိုင်းဒဝဲကော့တောင်မြို့တွေအထိတနိုင်ငံလုံးအနှံ့အထွေထွေတပိတ်မှာပါဝင်ကြတဲ့ဆန္ဒပြသူလူပင်လယ်ကြီးတွေကိုတွေ့ရပါတယ်။ ပကံမော်လမြိုင်ညောင်ရွှေဖျားပုံမျိုးတွေလည်းမကြမ်းပါဘူး။ရန်ကုန်မြို့မှာဆိုရင်လေလုံခြုံရေးအင်အားတွေဖြည့်ထားပေမဲ့ဆန္ဒပြသူတွေကိုလမ်းပေါ်မှာအပြည့်မြင်ရပါတယ်။လူ9ယောက်ထက်ပိုမစုရလို့မင်းညာတို့ကလိုက်လံတတိပေးမှုတွေရှိခဲ့ပေမဲ့ဒီကနေ့မှာတော့နေရာစုံကနေပြည်သူတွေထွက်လာပြီးတော့လမ်းပေါ်မှာဆန္ဒပြခဲ့ကြပါတယ်။ကုလသမဂ္ဂအမေရိကန်တရုတ်စတဲ့နိုင်ငံသားတန်ယုံတွေရှိရလမ်းတချို့ကိုလုံခြုံရေးတွေကပိတ်ထားခဲ့ပေမဲ့ဆန္ဒပြသူတွေကအနည်းဆုံးနေရာတွေအထိရောက်အောင်သွားပြီးတော့ဆန္ဒပြကြပါတယ်။မြို့ရဲကဒီလှဲတန်းမြင်းဒီကုန်းစုလီစတဲ့ဆုံရက်နေရာတွေမှာလည်းဆန္ဒပြသူထောင်ချီစူဝေးဟော့ပြောဆန္ဒပြကြပါတယ်။ CDM မှာပါဝင်တဲ့ကဏ္ဍဆောင်ကဝန်ထမ်းတွေ၊ကျောင်းသားလူငယ်တွေ၊ရဟန်းပြည်သူတွေစတဲ့အလှဆောင်ကဆန္ဒပြသူတွေကအာဏာသိမ်းမှုဆန့်ကျင်တဲ့သူတို့ရဲ့ဆန္ဒကိုမကြောက်မရွံ့ထုတ်ဖော်ခဲ့ကြပါတယ်နိုင်ငံအနှံ့ကဒီပုဂ္ဂလိကဘဏ်တွေစူပါမားကတ်တွေကုန်တိုက်ကြီးတွေဈေးတွေစားတောက်ဆိုင်တွေစီးပွားရေးလုပ်ငန်းတွေအားလုံးနှိပါဒီနေ့ပိတ်ထားကြပါတယ
်နိုင်ငံတို့ဒီနေ့ဆန္ဒပြရဲ့ရဲ့ဆိုတော့လေကျွန်တော်တကယ်ချင်းလည်းဟိုဆက်အနာရှင်အောက်မှာမနေချင်ဘူးမနေချင်ဆိုတော့ဒါသာအဖြတ်ခံပြီးတော့ကျွန်တော်လာပြတယ်ဟိုဒါသာဖြတ်ခံရတာဘာမှတော့မဖြစ်သွားဘူးလေဆက်အနာရှင်အောက်မှာနေမယ်ဆိုကျွန်တော်တို့တတလုံးသူများတကသူတို့ရဲ့ကြုံမွားနဲ့နေရပါလေအဲ့တော့ဓာသာဖြတ်ခိုင်းပြီးတော့သူတို့ကြုံအောင်ကြုံခိုင်းရတဲ့ဘွားမှာတော့မနေဘူးဓာသာပဲဖြတ်ခိုင်းမယ်လို့ပြောကျောတကယ်ချင်းတိုင်ပေပြီးတော့လာပြပြ
ရန်ကုန်မြို့ကတချို့နေရာတွေမှာအင်အားဖြည့်ထားတဲ့လုံခြုံရေးတွေကချီတက်ဆန္ဒပြသူတွေကိုတားဆီးဖို့ကြိုးစားမှုတွေရှိခဲ့ပေမဲ့ဆန္ဒပြသူတွေကရှောင်သွားကြတဲ့အတွက်ထိတိုက်တွေးမှုတွေတော့မရှိခဲ့ပါဘူး။နေပြည်တော်မှာလည်း CDM မှာလှုပ်ရှားပါဝင်ကြတဲ့ဝန်ထမ်းတွေပြည်သူတွေအများအပြားဒီကနေ့ချီတက်ဆန္ဒပြကြပါတယ်။ပြည်မလားမြို့မှာဆန္ဒပြသူတွေကိုလုံခြုံရေးတွေလူစုခွဲဖမ်းဆီးခဲ့ပါတယ်။ရဲကနေပြီးတ
ော့နောက်ထပ်15ရက်လောက်ဆင်းလာ။15ရက်လောက်ဆင်းလာတော့ကျွန်တော်တို့ဘာဖြစ်လဲဆိုတော့ဒီကသမားလေးကိုမရခွဲမလို့တော့ကာသမားဟိုရခွဲမှာကြောက်တော့မှန်အောင်ဆပစ်လိုက်ပြီးတော့အတင်းဆွဲထုတ်သွားတာကာသမားကိုအာကျွန်တော်မြင်လိုက်တယ်အဲ့ဒီမှာထားစင်းတဲ့ချင်းကျွန်တော်တို့ဒီကို၄ယောက်ကအဲ့ဒီတမ်းပြီးဆိုင်ငယ်ဆိုင်ငယ်ကိုတက်ပြီးတော့တမ်းပေါင်းပြီးပြေးရပဲကျွန်တော်လည်း
နေပြည်တော်ပြည်မနာနေရ3ခုလောက်မှာလုံခြုံရေးတွေဝိုင်းပိတ်ဖမ်းဆီးခဲ့တယ်လို့မြို့ကန်တွေကပြောပြပါတယ်
။ထိုင်စပိတ်ဆင်းလဲမယ်ဆိုပြီးတော့တော်တော်ဒီမှာအကုန်လုံးစုပြောကြတယ်။စုပြောကြတဲ့ဘက်ကတော့လည်းအင်အားသုံးပြီးတော့ရဲတပွဲဝင်တယ်ပြီးတော့ဝင်ပြီးတော့ဖြုတ်ခွင်းတယ်။ဖြုတ်ခွင်းတဲ့ရဲတပွဲတွေအဲ့လေအင်အားများတယ်ပေါ့နော်။အဲ့တော့တော့ဖမ်းတာသီးတာတွေလည်းရှိတယ်။
လောလောဆယ်အချိန်ထိဒီနေပြည်တော်ပြည်မနာမှာဖမ်းဆီးခံရသူ100ကျော်ရှိတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုမျိုးအခြေအနေမှာပဲစစ်တပ်အနေနဲ့ပြည်သူတွေအပေါ်ဖိနှိပ်နေတာချက်ချင်းရပ်ပါလို့ကုလသမဂ္ဂအတွေ့အမှုချုပ်ကပြောကြားလိုက်ပါတယ
် I call on the Myanmar military to stop the repression immediately release the prisoners and the violence respect human rights and the will of the people expressed in recent elections
စစ်တပ်အနေနဲ့ဖိနှိပ်မှုတွေကိုချက်ချင်းရပ်ဖို့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့အကြမ်းဖက်မှုတွေအဆုံးသတ်ဖို့လူအခွင့်အရေးကိုလေးစားလိုက်နာဖို့နဲ့စန္ဒာမဲပေးထားကြတဲ့ပြည်သူတွေရဲ့စန္ဒာကိုလေးစားဖို့တောင်းဆိုတယ်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီစည်းဝေးပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကဗီဒီယိုမိန့်ခွန်းနဲ့ထည့်ပြောသွားတာဖြစ်ပါတယ်ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့46ကျင်းမြောက်ပုံမှန်အစည်းအဝေးကိုဒီကနေ့စတင်ပြီးတော့မလ23ရက်နေ့အထိဂျနီဗာမှာကျင်းပနေပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတော့ဆန္ဒပြပြည်သူတွေအပေါ်နှိမ်နင်းနေတာကိုမရက်ရင် EU ဥရောပသမဂ္ဂအနေနဲ့အရေးယူတန်းခတ်တဲ့နှီးကိုနောက်ဆုံးတုံ့ရလိမ့်မယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီးကလည်းဒီကနေ့ပြောကြားလိုက်ပါတယ
် Und wir sind eigentlich nicht gewillt uns das weiter tatenlos anzuschauen deshalb werden wir alle diplomatischen Kanäle
မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုစောင့်ကြည့်နေပါတယ်အခြေအနေတွေပုံမှန်ပြန်ဖြစ်အောင်လို့တန်တမန်နီလန်းအားလုံးတုံးပြီးတော့ဆောင်ရွက်သွားမယ်တကယ်လို့တန်တမန်နီလန်းနဲ့လုံးလို့မရရင်တော့စစ်အာဏာသိမ်းထားသူတွေအပေါ်မှာအရေးယူတန်းခတ်တဲ့နှီးကို EU ကနောက်ဆုံးတုံးရလိမ့်မယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီး Heiko Maas ကပြောသွားတာပါ Belgium နိုင်ငံ Brussels မှာကျင်းပနေတဲ့ EU နိုင်ငံသားရေးဝန်ကြီးများအစည်းအဝေးတက်ရောက်စဉ်သူကအခုလိုပြောကြားခဲ့တာဖြစ်ပါတယ်အိန္ဒိယချင်းတရုတ်နိုင်ငံကလည်းမြန်မာနိုင်ငံမှာအခြေအနေကိုထိန်းသိမ်းသိမ်းလုပ်ဖို့ဒီကနေ့ပြောကြားပါတယ်
作为缅甸的友好邻邦，中方关注缅甸当前局势，希望缅各方从国家发展稳定。
印尼境内个阿尼呢，缅甸个阿拉西阿切尼个苏伊呢，在三度阿龙阿尼呢，偏尼的阿切尼阿龙个冲攻东达比罗，南个偏表多得今年一段三月加零梅路苗林呢，阿切尼个天天等等老婆呢，阿缅国尼拉瑞个阿对查干对偏新加坡呢，南个伊卢木伊麦丁伊木瑞个。ဖွဲ့စည်းပုံနဲ့ဥပဒေမူပေါင်းတွေတဲ့ကအတိုင်းလှုပ်ရှားဖို့မျှော်လင့်နေလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဝမ်ဝေဘင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါမြန်မာနိုင်ငံမှာတမ်းပရော်ကာကွယ်ရေးဦးစီးချုပ်ဦးဆောင်ပြီးတော့အရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးကာအာဏာသိမ်းယူထားတဲ့အပေါ်မှာပြည်တွင်းက ပြည်သူအများစန့်ကျင်နေကြသလိုဖိပနိုင်ငံတွေကလည်းတပ်တမန်ရေးနီးလန့်နဲ့အာဏာပြန်လွှဲပေးဖို့တိုက်တွန်းနေကြတာဖြစ်ပါတယ်။တချိန်တည်းမှာပဲရွေးကောက်ခံ NLD ပါတီလွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကနိုင်ငံတကာနဲ့ဆက်ဆံဖို့ကိုယ်စားလှယ်တွေကိုခန့်အပ်တာဝန်ပေးလိုက်ပါတယ်။ CRPH ရဲ့ကုလသမဂ္ဂဆိုင်ရာလုပ်ငန်းတာဝန်တွေကိုကော်မတီကိုစားဆောင်ရွက်ဖို့အတွက်ကုလသမဂ္ဂဆိုင်ရာအထူးတပ်တမန်အဖြစ်ဒေါက်တာဆာဆာကိုတာဝန်ပေးပါတယ်။သူဟာ2020ရွေးကောက်ပွဲတုန်းကချင်းပြည်နယ်မှာ NLD ပါတီအနိုင်ရရေးအတွက်ချင်းပြည်နယ်အောင်နိုင်ရေးကော်မတီမှာပါဝင်ခဲ့သူဖြစ်ပါတယ်။ဒါအပြင် CRPH ရဲ့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်အဖြစ်အမေရိကန်ပြည်ထောင်စု Maryland ပြည်နယ်မှာနေထိုင်သူဦးထင်လင်းအောင်ကိုခန့်အပ်တာဝန်ပေးပါတယ်။နိုင်ငံတကာရေးရာကိစ္စတွေမှာဆောင်ရွက်ဖို့အတွက်တင့်တော်တဲ့ပုံကိုယ်တွေကိုလည်းဆက်လက်တာဝန်ပေးအပ်သွားမယ်လို့ CRPH ကဒီကနေ့ထုတ်ပြန်ပါတယ်ရှင်။ VOA မြန်မာဝိုင်းရဲ့တင်းတင်းနာနေညဘက်အစီအစဉ်တွေကို Washington မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မြန်မာနိုင်ငံမှာဒီနေ့နှစ်ငါးလုံးပြည်လုံးချွတ်ထွေထွေတပိတ်ဆင်းရဲကြဖို့ဆော်ဩထားတဲ့အတိုင်းနိုင်ငံတော်ကမြို့တွေရွာတွေမှာဆက်ရနာသိမ့်မှုဆန့်ကျင်ရေးဆန္ဒပြပွဲတွေရှိခဲ့ပါတယ်။တင်းကျပ်တဲ့လုံခြုံရေးတွေချထားတဲ့ကြားကပဲရန်ကုန်နဲ့မန္တလေးမြို့တွေမှာဆိုရင်ဆန္ဒပြသူတိမ့်တဲ့ချီလမ်းပေါ်ထွက်ချီတဲ့ဆန္ဒပြခဲ့ကြတာပါတမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်တို့ကိုဖမ်းဆီးပြီးတော့တမရကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းယူအုပ်ချုပ်နေတာ22ရက်မြောက်တဲ့နေ့မှာပဲတနိုင်ငံလုံးအတိုင်းအတာနဲ့ဝန်ထမ်းတွေကလည်း CDM အာဏာဖီဆန်ရေးလှုပ်ရှားမှုတွေမှာကြဲကြဲပြန့်ပြန့်ပါဝင်လာကြပါတယ်အပြည့်အစုံကိုတော့ VOA သတင်းတောက်အက္ကနွန်ကဆက်ပြီးတော့ပြောပြပါမယ်ရှင်
ရန်ကုန်မြို့နိုင်ငံတကာတန်ရုံတွေနဲ့ဆန္ဒပြသူတွေစုရက်ဖြစ်တဲ့စုလေမြင်းနေကုန်းလှဲတန်းလမ်းတွေမှာတိုက်နဲ့ချီတဲ့ဆန္ဒပြလူတို့ကအထိုင်တပိတ်နဲ့တပိတ်စစ်ကြောင်းတွေနဲ့ခြေတက်ပြေးဆက်အနာတိုက်မှုကိုစတင်ကန့်ကွက်ခဲ့ကြပါတယ်။ရန်ကုန်မှာဆိုရင်နေရအတော်များများလှုံ့ချုံရေးပိုတင်းကျပ်ထားတာတွေ့ရပါတယ်။နိုင်ငံတကာတန်ရုံတွားတဲ့လမ်းကိုအဖက်ဖက်ကတန်စုကျိုးတွေတန်စကားတွေနဲ့ပိတ်ချထားပြီးရဲတပ်ဖွဲ့ကလှုံ့ချုံရေးနေရယူထားပါတယ်။ဒါပေမဲ့ဆန္ဒပြလူတို့ကလည်းအဲ့ဒီအနီးနားမှာပဲဆက်ပြီးဆန္ဒပြနေကြတာပါ။အမေရိကန်တန်ရုံမှဆိုရင်လှုံ့ချုံရေးရဲတပ်ဖွဲ့ကအင်အားအလုံးအရင်သုံးပြီးဆန္ဒပြလူတို့ကိုတန်ရုံနဲ့အဝေးဆုံးနေရာရောက်အောင်လှုံ့ဆောင်ပေးမယ်။ဆန္ဒပြသူတွေကအဲ့ဒီနေရာမှာပဲညနေအထိဆက်လက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။တရုတ်တန်ရုံမှအထိုင်တစ်ပိတ်ဆန္ဒပြနေတဲ့ကိုနိုင်နိုင်ကတော့ဒီမိုကရေစီရရှိစေဖို့အတွက်နှစ်ငါးလုံးအထွေထွေတပိတ်လှုံ့ရှားမှုကြီးကိုပါဝင်ဆင်နွှဲခဲ့တယ်လို့ပြောပါတယ်။
ဟုတ်ကဲ့ဒါအကောင်နှစ်ငါးလောက်တပိတ်ဆိုတော့လေကျွန်တော်တို့လည်းဒါတော်တော်လေးထရောက်မယ်လို့ထင်ပါတယ်ပေါ့နော်ပြီးတော့ကျွန်တော်ကလာဒီရခိုင်ကိုဒီမနေ့ရက်မှရောက်တာကျွန်တော်ရခိုင်ကပေါ့နော်ရခိုင်ကမနေ့ရက်မှရောက်တာဒါပေမဲ့ဒီနှစ်ငါးလောက်တပိတ်မှဘယ်လိုမလဲတိတိမိမိဖြစ်စေချင်တဲ့အတွက်ကျွန်တော်တို့လည်းပါဝင်ပြီးတော့ထိုင်တပိတ်နေနဲ့ညင်းညင်းညင်းပေါ့နော်ဒီမိုကရေစီရရှိဖို့တော့ကိုညင်းညင်းနဲ့ကျွန်တော်ဆန္ဒပြဖို့တော့ချင်းဖြစ်ပါတယ
်ရုရှားတန်ရုံမှဆန္ဒပြနေပြီး CDN ဝန်ထမ်းတပိတ်လုံနေတဲ့သူနာပြုတ်ဝန်ထမ်းကိုနိုင်ထက်စောကဆက်အနာရှင်စနစ်ကြဆုံးစေဖို့ညွှန်လင်းထားတယ်လို့ပြောပါတယ်
။ကိုတနိုင်ငံလုံးနေနဲ့ဟိုဝန်ထမ်းတွေပေါ့အလုံးထွေတွေတပိတ်မှာပါဝင်လာတဲ့အတွက်ကြောင့်ကို CDN အောင်မြင်ဖို့ CDN အောင်မြင်ဖို့အတွက်ကျွန်တော်တို့ကဒီတပိတ်ကိုဟိုနှစ်ငါလုံးထွေတွေတပိတ်ကိုလောက်တာပေါ့နော်။အဲဒါကြောင့်အဓိကညွှန်လင်းတာကတော့ဒီဆက်အနာရှင်ကြီးကြဆုံးသွားဖို့အတွက်ပါပဲနော်။အာအဲ့လိုမျိုးပဲ။အဲတပိတ်အောင်မြင်ပါစေပေါ့။အဲ့လိုပဲညွှန်လင်းပါတယ်။
ရုရှားတန်ရုံမှာနောက်ထပ်ဆန္ဒပြနေတဲ့ကိုနေအောင်လွင်ကလည်းဒီဆက်အနာတိုင်ကောင်းစီကိုဘလောက်ထိကြားဆုံးစေတယ်လဲဆိုတာကိုကဘာကိုသိစေချင်လို့ဒီနှစ်ငါးလောအထွေထွေတစ်ပိတ်ကိုပါဝင်ရချင်းဖြစ်တယ်လို့ပြောပါတယ
်ကျွန်တော်ဒီကိုအပြင်ကိုထွက်လာခဲ့ရတယ်ဆိုတာကျွန်တော်ပြည်သူတွေဘလောက်ဆက်အနာစင်ကိုရှင်လဲရှင်မုန်းလဲဆက်အနာစင်ကိုဘလောက်တော့ကြားဆုံးနေလဲဆိုတာလူတွေဘလောက်အများကြီးရှိလဲဆိုတာသိစေချင်လို့ဆန္ဒတော့နေကားလုံးအထွေထွေတပည့်ကြီးကိုထွက်လာခဲ့ရပါဟုတ
်မန္တလေးမြို့မှာအရင်ရက်တွေအကြမ်းဖက်ပြိုခွဲလို့ဆန္ဒပြသူနှစ်ဦးထပ်မနဲ့တေဆုံးရပြီးတန်ရာရသူတွေလည်းအများပြားရှိခဲ့ပေမဲ့ဒီကနေ့နှစ်ငါးလုံးလှုပ်ရှားမှုမှာအရင်ရက်တွေထက်အင်အားပိုကောင်းလာပါတယ်တရုတ်ကောင်စင်ဝန်ယုံတည်ရှိတဲ့83လမှာတိုက်ပန်လန်းကန်နဲ့အိုရှင်းစင်တာအထီကိုလုံခြုံရေးပိတ်ထားပါတယ်ဒီကနေ့နှစ်ငါးလုံးလှုပ်ရှားမှုမန္တလေးမြို့ရဲ့အခြေအနေကိုတော့ကျမတို့ VOA သတင်းထောက်ကိုထက်အောင်ခါကိုမေးကြည့်ထားပါတယ်
။မနေ့ကနားတောင်ကျောင်းတိုင်းမှာလူစုရယ်လူစုပြီးတော့အဲကနေတောက်လျှောက်ပေါ့နော်လူဝင်အားတွေကတဖြည်းဖြည်းများလာလိုက်တာလူဝင်အားတသိန်းကြီးတော့သိန်းချီပေါ့နော်သိန်းချီလောက်ရှိတယ်အဲ့ဒါကဒီ58လမ်းပေါ်မှာရှိတဲ့ Diamond Center Diamond Plaza ရှိမှာပေါ့နော် Diamond Plaza ရှိမှာလူတွေအားလုံးကထိုင်တဲ့ဘိတ်မနက်ပိုင်းထိုင်တဲ့ဘိတ်လုံးလိုက်တယ်ပေါ့နော်။အဲဒီလိုအဲ့ဒီလမ်း58လမ်းအပေါ်မှာတော့လူတွေအားလုံးကပြေသွားတာပေါ့။ဒါပေမဲ့ အဲ့မှာထိုင်တပိတ်မနက်ပိုင်းလုပ်တယ်မနက်ပိုင်းလုပ်ပြီးတော့ဒီနေ့လေပိုင်းလေးတလေးကြောင်သူတပိတ်လမ်းကြောင်းနေတာတော့နဲ့သူအရှူရှူသွားကြတယ်ပေါ့နော်ရှူရှူသွားကြတော့ဒီဘက်တိတ်ပတ်လမ်းမှာဆိုလဲတပိတ်လမ်းကြောင်းနေတာအပြည့်ရှိတယ်ဒီဆောက်စနေလမ်းမှာဆိုလဲတပိတ်လမ်းကြောင်းနေတာအပြည့်ရှိတယ်ပေါ့နော်ဒီနေ့ဆိုရင်မင်းလေးမှာကျတော့စိုင်းနေအကုန်လုံးကပိတ်ထားတယ်ပိတ်ထားပြီးတော့လူတွေအားလုံးကလမ်းပေါ်မှာရောက်ပြီးတော့ဒီကျွန်တော်ဒီစနာသိန်းကောင်စီစပြီးတော့တက်လာတော့ဆန္ဒပြတဲ့လူတွေထပ်ကိုအင်အားပုံပြီးတော့များတယ်ခင်ဗျာ
ချောင်ချောင်ရဲတပ်ဖွဲ့တွေကအင်အားအလုံးအရင်တုံးပြီးဆန္ဒပြလူတို့ကိုဖိကတ်ပြိုခွဲနိုင်နေမှုရှိပေမဲ့တနင်္ဂနွေလောင်းလမ်းပေါ်ထွက်ပြီးအနာတန်စစ်ကောင်စီကိုကန့်ကွက်ဆန္ဒပြတာဆက်လက်အင်အားအရှိန်မြင့်နေဆဲပါအခုနောက်ဆုံးအချိန်ထိတော့ရန်ကုန်မန္တလေးတွေမှာတော့ဆန္ဒပြသူတွေကိုအကြမ်းဖက်ပြိုခွဲတာမျိုးမရှိခဲ့ပါဘူး
ဒါကြတော့ VOA သတင်းတောက်အကနော်ဖြစ်ပါရဲ့ရှင်။နိုင်ငံအနှံ့လူတွေအလုံးရင်းနဲ့ထွက်ပြီးတော့ဆန္ဒပြကြတဲ့အထွေထွေတပိတ်အတွင်းမှာအစိုးရရုံးဆိုင်ရာနေပြည်တော်နဲ့ပြည်မနာဘက်မှာတော့လုံခြုံရေးအင်အားတွေကဆန္ဒပြသူတွေကိုဖမ်းဆီးတာသတင်းယူနေတဲ့သတင်းတောက်တွေကိုဖမ်းဆီးဖို့ကြိုးစားရတာရှိခဲ့ပါတယ်။အသေးစိတ်ကို VOA သတင်းတောက်မတ်မီခါကသတင်းပို့ပါရဲ့ရှင်
။နှစ်ငါးလုံးအထွေထွေတပိတ်ဆင်နွှဲဖို့တက်ကြွသူတွေနှိုးဆော်ခဲ့ပြီးတဲ့နောက်ဒီကနေ့မှာမြန်မာနိုင်ငံတဝမ်းမှာစစ်အာဏာသိမ်းဆန္ဒပြမှုတွေအရှိန်မြင့်လာပါတယ်။နေပြည်တော်မှာကိုရိုင်းသတင်းသွားယူနေစဉ်မှာသတင်းတောက်တွေကိုဖမ်းဆီးပြီးကင်မရာတွေသိမ်းဖို့လှုပ်ဆောင်လာတာတွေကြောင့်ပြေးခဲ့ရတယ်လို့ကိုရိုင်းကြုံခဲ့ရတဲ့သတင်းတောက်တဦးက VOA ကိုပြောပါရစေ။ဝင
်ရောင်းဝါလို့သူ့အုပ်ကပတ်နေတဲ့အချိန်မှာပတ်ပြီးတော့သူကအင်းကြီးနဲ့ဘာမှမလုပ်ဘူး။အကြမ်းတိုင်နဲ့ပြောခတ်တဲ့ဆက်ကနာရအောင်နေပြည်တော်မှာရောက်ပြီးပတ်ပြီးတော့ခဏပေါ့နော်။အပြန်ပြီးလူလဲပုံပြီးပေါ့နော်။နောက်ဆုံးလူတွေအထက်ပေါ့။ပြန်ထွက်ခါနေမှာစကားရည်ရည်ကဘေးထိုးပြီးတော့ရှိဖို့တင်းမောင်းလိုက်ဖမ်းဖို့ဆက်ဒီလိုတော့ပါတော့။အဲအကုန်လုံးရုပ်တွေထွက်ပြီးတိုင်းခပ်ပြီးတဲ့ပြပါလေဒေတာတချို့ကလည်းဘေးကနေကြိုက်တဲ့ချိန်မှာရဲပြောက်ကတော့အန်ရီဖြစ်တယ်ရှားလိုက်ပါလို့ပြောတဲ့ချိန်မှာနောက်ကဒီဆက်တက်ရရှိတော်ရောက်လာပြီးတော့အခုလည်းဖမ်းကင်မရာတွေပါတိတ်လို့လုတော့အပါရေဒေတာထွက်ပြရပါတော့
။ငင်းချမ်းစွာဆန္ဒပြနေသူတချို့အပြင်ဆန္ဒပြသူတွေကိုအစားအသောက်ကူညီပေးနေသူတွေကိုပါအတင်းဖမ်းဆီးခေါ်ဆောင်တာတွေရှိခဲ့ပြီးပြင်မနာနိုင်စဉ်အနီးမှာလည်းဆန္ဒပြတပိတ်စစ်ကြောင်းကပါဝင်သူတချို့ကိုဖမ်းဆီးခေါ်ဆောင်တာတွေလုပ်ခဲ့တယ်လို့ပြင်မနာဒေတာကန်ဦးဝင်းက VOA ကိုပြောပါရယ်
။ပြင်မနာစစ်ကြောင်းသိမ်းလောက်ပါတဲ့စစ်ကြောင်းကိုကျွန်တော်ဒီဘက်ကိုပြင်မနာမြို့တွေကိုပြန်ပြီးတော့ဝိုင်းပိုက်ပြီးပြန်လာပေါ့နော်ပြန်နေ။အဲ့လူတိုင်းလည်းကုန်သွားသူတို့ကနင်းစီဝိုင်းပေါ်အပြေးသွားတက်ပြီးနေရာကြီးရတယ်။လူတွေအချိန်မှာကျန်တဲ့လူတွေကနည်းနည်းပြေးကြတာပေါ့။မပြေးတဲ့လူတွေလည်းရှိတယ်။အေးဝေနေတဲ့လူတွေရှိတယ်။တော်တော်များများဝင်နေလူရှိရကျွန်တော်အသိတွေပဲတော်တော်များများအဲမိသားစုပဲကားပေါ်ကောက်တင်သွားတယ်ခန်းသွားတာပေါ့နော်အဲ့မှာလည်းတော်တော်များတယ်နောက်ပြီးတော့အဲ့သူတို့တပိတ်စစ်ကြောင်းနောက်ကနေလိုက်ပြီးတော့သူတို့ကအဲသင်ခွဲပြီးကြံနေခဲ့တဲ့ဟိုဆိုင်ငယ်နဲ့လူဆိုရင်လည်းဆိုင်ငယ်ပါတခါလဲသူတို့ကကောက်တင်တာအဲ့လိုမျိုးနောက်တစ်ခုကတနေရာကပြည်မနာဘုရိုကြီးကိုအဲ့မှာလည်းအဲ့ရှိမှလည်းဖမ်းသွားတယ်ပြောရမယ်ဆိုလို့ရှိရင်ဥရိမဲဖမ်းတာပေါ့ဗျာပြနေတဲ့အချိန်မဟုတ်ဘူးအဲ့လူကဆရာပြန်ခဲ့နေတာမဟုတ်ဘူးအဲ့တော့ခမန်းကြီး150တဲ့မနေဘူးခေါ်သွားတော့
နေပြည်တော်မှာဒီကနေ့ဖမ်းဆီးခံရသူ150ထက်မနည်းရှိတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်ဖမ်းဆီးခံစင်းကိုပြုစုနေစေဖြစ်ပြီးဒီထက်ပိုနိုင်ပွဲရှိတယ်လို့လည်းပြောပါတယ်ဒီလူတွေကိုဧက3000မှာရှိတဲ့နေပြည်တော်အချင်းတော်နဲ့တောင်ညိုဘက်မှာရှိနေတဲ့နေပြည်တော်အားကစားကျေးရွာဘက်ကိုခေါ်သွားတယ်လို့သူကပြောပေမဲ့ဒါကို VOA ကတီးခြားအတီမပြုတ်ပေးနိုင်ပါဘူးအာနာသိန်း22ရက်မြောက်ဖြစ်တဲ့နှစ်ငါးလုံးစုံတဲ့ဒီနေ့မှာနိုင်ငံတော်အထွေထွေတပိတ်ဆင်နွှဲဖို့ပြည်သူတွေကကြိုးပမ်းဆောင်ရွက်ခဲ့တာဖြစ်ပြီးရန်ကုန်နေပြည်တော်မန္တလေးအပါအဝင်မြို့အတော်များများမှာလုံခြုံရေးအင်အားအရင်နေ့တွေကထပ်ပိုချထားတာတွေတွေ့ရပါတယ်ဒါပေမဲ့စီရီယန်အပါအဝင်ကျန်းမာရေးပညာရေးစတဲ့ဌာနပေါင်းစုံနဲ့လူမှုတွေရဲ့စစ်အာဏာသိမ်းမှုစန့်ကျင်ရေးတပိတ်စစ်ကြောင်းတွေဟာအကောင်းဆောင်နဲ့ဆက်လက်ဖြစ်ပေါ်နေစေဖြစ်ကအရင်တွေကထပ်ပုံများလာတယ်လို့ဦးဝင်းကပြောပါတယ
်ပတန်းရဆိုလို့ရှိရင်ကျွန်တော်နှစ်သိန်းခွဲဝင်းနေလောက်သူ့မိတယ်အဲ့တော့ဈေးဆိုင်နေဈေးတွေကျွန်တော်သိရသလောက်ဆိုလို့ရှိရင်အကုန်လုံးပိတ်တယ်ဒီနေ့ပြင်မနာဘူဂျုံလမ်းဆိုလို့ရှိရင်အကုန်တကားပိတ်ထားတယ်အကုန်လိုက်တာတော့ဌာနဆိုင်ကတော်တော်များပါတယ်ဒီနေ့ထွက်တယ်တဲ့မှာလေပြောရမယ်ဆိုရင်အရင်ထက်3000လောက်ပိုတယ
်နှစ်ငါးလုံးအထွေထွေတပိတ်ဆင်နွှဲနေတဲ့ဒီနေ့မှာရန်ကုန်မြို့အပောင်ဝင်တိုင်းနဲ့ပြည်နယ်တွေကတပိတ်ကိုပအဝင်ဆင်နွှဲခဲ့တာမှာအထွေထွေတပိတ်စုယုံမှမို့နိုင်ငံတော်ဝန်ဈေးတွေစိုင်တွေပိတ်ထားကြပါတယ်ဒီလိုပိတ်ပြီးတပိတ်ကျောင်းတွေမှာပါဝင်အားဖြစ်လာတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကလူလူလှူရှားမှုတွေကိုပြင်းပြင်းထန်ထန်နှိမ့်နှင်းခံခဲ့ရတဲ့နေရာတစ်ခုဖြစ်တဲ့မြစ်ကြီးနားမြို့ပေါ်မှာတော့နေရာတော်တော်များများတပိတ်စစ်ကြောင်းတွေထွက်ရှိခဲ့ပြီးဒီကနေ့ဟာလူမှုပါဝင်မှုအများဆုံးပဲလို့တပိတ်စစ်ကြောင်းမှာပါဝင်သူတဦးက VOA ကိုပြောပါရစေ။ဒီနေ့ရက်ကြီးနား
မှာတခါပြည့်တဲ့ခါတော့
ေးပိုင်ဟိုမြစ်ကနေသေးသေးလေးဆိုတော့လုံးဝပိတ်ပြီးတော့ဒေတူသေးတာဆိုပြီးတော့လည်းအဲ့လိုပါဝင်နေဟိုအပင်လေးစစ်စစ်လုံးနဲ့ဟိုပြနိုင်ခြင်းလေပေါ့နော်ဒီတော်တော်များများခက်တဲ့ကိစ္စမှာဒီလိုအများဆုံးအဲ့လိုမျိုးပြောလို့ရတယ်ချက
်စစ်တပ်ကမကြခင်ရက်အတွင်းငင်းချမ်းစွာဆန္ဒပြတဲ့လူအုပ်ကိုသေးသေးနိုင်တဲ့အထိအင်အားသုံးနှိမ်နင်းတာအတွက်နိုင်ငံတကာအတိုင်းဝိုင်းအပါအဝင်ကုလသမဂ္ဂကပါပြစ်တင်ရှုံချတာတွေရှိခဲ့ပါတယ်။နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ HRW ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူးဖေရိုဗာဆန်ကတော့မကြသေးခင်ရပိုင်ကပြည်သူတွေကိုအကြမ်းဖက်နှိမ်နင်းခံရပြီးသိဆုံးမှုတွေအတွက်ရဲတပ်ဖွဲ့မှတာဝန်ရှိကြောင်းရဲတပ်ဖွဲ့ရဲ့လုပ်ရက်ဟာလက်ခံနိုင်စရာမရှိကြောင်းနဲ့စုံစမ်းစစ်ဆေးဖို့ကိုလည်းတောင်းဆိုထားပါတယ်ရှင်။
ဒါကတော့နေပြည်တော်ပြည်မနာဘက်ကအဖမ်းဆီးအခြေအနေကိုမတ်မေခသတင်းပို့တာပါ။တနိုင်ငံလုံးဒီကြောင်းဆရာဆရာမတွေအပါအဝင်အစိုးရဝန်ထမ်းအများအပြား CDM လှုပ်ရှားမှုမှာပါဝင်နေကြချိန်မှာရခိုင်ပြည်နယ်ကအခြေခံပညာရေးကျောင်းတွေပြန်ဖွင့်နိုင်ဖို့အတွက်ပညာရေးဝန်ထမ်းတွေအားလုံးဒီနေ့ကစပြီးတော့ပုံမှန်ကျောင်းပြန်ထက်ဖို့ပြည်နယ်ပညာရေးမှူးချုပ်ကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ကပညာရေးဝန်ကြီးတချို့ CDM မှာပါဝင်နေချိန်မှာအခုလိုမျိုးပညာရေးမှူးချုပ်ကထုတ်ပြန်တဲ့သတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကပြောပြပါမယ်ရှင်။
ရခိုင်ပြည်နယ်မှာအခြေခံပညာကျောင်းတွေဖွင့်လှစ်နိုင်ဖို့နဲ့ကျောင်းဥပဒေရောကုန်မှုတို့အတွက်ပညာရေးဝန်ထမ်းတွေအလုံးဒီကနေ့စတင်ပြီးပုံမှန်ကျောင်းထည့်ရမယ်လို့ရခိုင်ပြည်နယ်ပညာရေးမှုံရုံးကမနေ့ကထုတ်ပြန်လိုက်ပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်မြန်မာနိုင်ငံဟွန်းအာဏာရှင်စန့်ကျင်တဲ့လှုပ်ရှားမှုတွေကြီးထွားလာနေပေမဲ့လည်းရခိုင်ပြည်နယ်တစ်ခုတည်းမှာပဲပညာရေးဝန်ထမ်းတွေဒီကနေ့ကစပြီးကျောင်းပုံမှန်တက်ရမယ်ဆိုတဲ့အပေါ်ပညာရေးဝန်ထမ်းတွေကြားစိုးရိမ်မှုတွေလည်းရှိနေတာပါ။ပေါတော်မြို့နယ်ကမူလာတန်းပြကျောင်းဆရာမတူဦးကတော့ဒီကနေ့ကျောင်းပြန်တက်ဖို့ကြောင်းကိုမနေ့ကညနေပိုင်းကဖုံးဆက်လာတယ်လို့ပြောပါတယ်။
ဟုတ်ကဲ့ရှင်အမနေ့ကကြတော့ကျမတို့တာဝန်ခံကျောင်းအောက်ကပေါ့နော်အကျောင်းကျန်ပိုင်းရဖုံးဆက်တယ်ကျမရဲ့မနေ့ပြန်ကျောင်းကိုအရောက်လာရမယ်လို့ပြောတယ်ရှင်ဟုတ်စာတင်ရတယ်လို့တော့မပြောဘူးသူတို့လေးဟာအထက်ကဒီမြို့နေပညာရေးမုံယုံကညွှန်ကြားလို့ကျမတွေကိုကျောင်းကိုနည်းနည်းနဲ့အရောက်ခေါ်ထားရမယ်ဆိုလို့ခေါ်တာပြီးပြောရှင်ဟုတ
်ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့နယ်ပညာရေးမှုဦးညီထွေးကတော့ပိတ်ထားတဲ့ကျောင်းတွေဥပဒေရုပ်ကောင်းဖို့နဲ့ကျောင်းပြန်ဖွင့်နိုင်ဖို့အတွက်ဆရာဆရာမတွေကိုကျောင်းထွက်ဖို့ခေါ်ရတာဖြစ်တယ်လို့ပြောပါတယ
်မဟုတ်ဘူးဒီလိုပါအရင်ဆုံးကတည်းကပါကျောင်းဥပဒေရုပ်ကောင်းဖို့အတွက်ဆရာကြီးနဲ့ဆရာဆရာမတွေကကျောင်းမှာနေပြီးတော့ဆောင်ရမယ်ဆိုတော့ရှိပြီးသားပါလေဒါကလေမဟုတ်ကျောင်းမှာနေရမယ်တဖို့ပါမဟုတ်ကြောင်းဥပဒေကောင်းလုံးနေရမယ့်သဘောပါအဲ့လိုသဘောပါဝန်ထမ်းကဝန်ထမ်းနေရမယ့်ရှိနေရမယ့်သဘောပါပဲပုံမှန်ပါပဲပုံမှန်ပါပဲ
တနင်္ဂနွေလုံးအတိုင်းတန်တဲ့အာဏာရှင်ဆိုးရွားကိုစန့်ကျင်တဲ့လှုပ်ရှားမှုတွေဟာလည်းကြီးထွားလာနေသလိုသက်ဆိုင်ရာဌာနဆိုင်ရာဝန်ထမ်းတွေကလည်းအနုနည်းနဲ့အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုတွေမှာပါဝင်လာကြပါတယ်။ရခိုင်ပြည်နယ်ပေါက်တော်မြို့နယ်ကမူလာတန်းပြဆရာမတူကလည်းညွှန်ကြားချက်အတိုင်းကြောင်းတော်တက်မှာမဟုတ်သလိုစစ်အာဏာရှင်လက်အောက်မှာဝန်ထမ်းဆက်မလုပ်ဖို့ဆုံးဖြတ်ထားတယ်လို့ပြောပါတယ်
မတော်ပါဘူးရှင်ဒီမှာမတော်ဘူးလုံးဝမတော်ဘူးဆုံးဖြတ်ထားပါတယ်ဘာကြောက်လဲဆိုတော့ခုကဒီစစ်တပ်ကအာဏာသိမ်းထားတယ်ဆိုတော့ကျမတို့ဟိုကျောင်းကိုတော်လိုက်လို့ရှိရင်သူတို့ကိုထောက်ခံတယ်လို့ဖြစ်သွားမယ်ဆိုတော့ကျမအနေနဲ့ကကြတော့စစ်အာဏာရှင်ကိုလုံးဝဆန့်ကျင်တယ်ကန့်ကွက်တယ်အဲကြောင့်မို့စီတီအန်လုံးမေလို့ဆုံးဖြတ်ထားတယ်ပေါ့နော်သူတို့အုပ်ချုပ်တဲ့လက်အောက်မှာကျမအလုံးမလုပ်ရှင်ဘူးပေါ့နော်အဲကြောင့်ကျောင်းကိုလုံးဝမတော်ပါဘူးဟုတ်အဲ့လိုမျိုးပြပြတသားတခုခုဆုံးဖြတ်ရမယ်ဆိုလို့ရှိရင်တော့အဲ့လိုပြပြတသားအလုံးထွက်နေလို့ပါတော့လိုမျိုးတော့ဆုံးဖြတ်ထားတယ်ရှင်ဟုတ်ကဲ့
မြန်မာနိုင်ငံမှာအခြေခံပညာကျောင်းတွေကိုပြီးခဲ့တဲ့ရာသီအစိုးရလက်ထက်မှာကတည်းကကိုရိုနာဗိုင်းရဲ့ကူးစက်မှုတွေကြောင့်ပိတ်ထားခဲ့ရတာဖြစ်ပြီးလက်ရှိမှာတော့တနင်္ဂနွေလုံးအတိုင်းအတာနဲ့အခြေခံကျောင်းတွေကိုဖွင့်လှစ်နိုင်ဖို့ဆောင်ရွက်နေတယ်လို့လည်းရခိုင်ပြည်နယ်ပညာရေးမှူးရုံးကထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
VOA သတင်းတော်ကိုတက်နိုင်သတင်းပို့တာပါရှင်။ February 22ရက်တင်းတင်းလာနေ VOA မြန်မာပိုင်းအစီအစဉ်တွေကို Washington မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မြန်မာနိုင်ငံထဲမှာနှစ်ငါးလုံးအထွေထွေသပိတ်မှောက်ဆန္ဒပြကြတဲ့နေ့မှာပဲထိုင်းနိုင်ငံဘန်ကောက်မြို့ကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရှိမှာလည်းမြန်မာနိုင်ငံသားထောင်ချီစုဝေးပြီးတော့ဆရာနာသိမ့်မှုဆန့်ကျင်ရေးဆန္ဒပြခဲ့ကြပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင်သတင်းတော်မှတ်အေးမာကပြောပြပါလိမ့်မယ်ရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုပ်ရှင်မှာထိုင်းရောက်မြန်မာတွေစုဝေးပြီးဒီကနေ့မှာဆန္ဒပြနေကြပါတယ်ဆန္ဒပြပွဲကိုအဖွဲ့ဆောင်ကလာရောက်ခဲ့ပြီးမြန်မာ Community in Thailand အဖွဲ့ကလည်းဆန္ဒပြပွဲမှာပူးပေါင်းခဲ့ကြောင်းအဲ့ဒီအဖွဲ့ရဲ့တာဝန်ရှိသူတဦးဖြစ်တဲ့ကိုဆိုင်ကအခုလိုပြောပြပါတယ
်ကုလသမဂ္ဂ UN ရှင်မှာတော့လူအင်အားထောင်စုစုဝေးနေပါတယ်မှာရှိကများဒီထိုင်းရောက်မြန်မာပြည်တွေကိုလည်းစုရုံလုပ်ကြတဲ့အဖွဲ့ဖြစ်ပါတယ်ပေါ့နော
်ဟုတ်
အနာဂတ်နေ့ဘက်ကအခုအဆင်ပြေပါတယ်မအားလုံးကကျွန်တော်ငင်းကြဲနဲ့ဆန္ဒပြခြင်းပြုပါတယ်ပေါ့နော်ကျွန်တော်တွေကျမတွေရှိနေပါမှာဒီနေ့အားလုံးရရတဲ့လူအားလုံးလာကြပါတယ်အတူကဒီနေ့ငါလို့ရေးတော့ပုံဒီတပတ်တနေ့ဝင်ရတဲ့ပုံမျိုးပေါ့
မနက်စနေပိုင်းရနေကြပါတယ်အခုတစ်ရက်ရှိနေပါပါပဲဆက်မကနန်းနေပါလားသိရှိပါမှာတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့မြန်မာနိုင်ငံသားတွေဒါမကထိုင်းနိုင်ငံတွင်းကတခြားခရိုင်တွေမှာရှိတဲ့မြန်မာလူသမားတွေလည်းသူတို့နေထိုင်ရနေရာတွေစိတ်ယုံနေမှာမြန်မာပြည်တွင်းကပြည်လုံးကျွတ်တပိတ်ကိုပါဝင်တဲ့အနေနဲ့ဆန္ဒထုတ်ဖော်တာတွေလည်းရှိနေပါတယ်ရှင်
ဒါကတော့ထိုင်းခြေဆိုင်သတင်းတောက်မအေးမှသတင်းပို့တာပါရှင်အရသာအစိုးရလက်ကနေကာကွယ်ရေးဦးစီးချုပ်ဦးဆောင်တဲ့စစ်တပ်ကအာဏာသုံးရလုံးကိုသိမ်းယူအုပ်ချုပ်နေတာနဲ့အတူစစ်ရေးတင်းမာနေတဲ့ရှမ်းပြည်နယ်ထဲမှာတော့စစ်ဘေးဒုက္ခသည်တွေရိတ်ခါပြတ်ပြီးတော့အခုအညီတွေလိုအပ်နေပါတယ်စစ်ဆောင်စခန်းတွေမှာရှိနေကြတဲ့ဒုက္ခသည်တွေအခုအညီအလွန်မင်းလိုအပ်နေတဲ့အကြောင်း VOA
မြန်မာပိုင်းသတင်းတောက်နိုင်ငံအင်္ဂါသတင်းပို့ပါတယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းဒေသကတိုင်းဒါလက်နက်ကန်ဖွဲ့အချင်းချင်းတွေကြားစစ်ရေးသင်းမာနေမှုကြောင့်နေရာကနေတင်းချောင်နေရာတဲ့စစ်ဆောင်တွေဟာလက်ရှိသမ္မတကနေနိုင်ငံတော်အာဏာကိုဆင်းသိမ်းလိုက်ပြီးနောက်ပိုင်းအကူအညီပေးဆောင်မှုကိမ့်မဲ့လာတာကြောင့်စာဝတ်နေရေးအခက်အခဲနဲ့ရင်ဆိုင်နေကြရတာပါ
နမရူမြို့နယ်တွင်းကဆစ်ဆောင်ခုနေရာခန့်ဟာလက်ရှိမတည်ငြိမ်တဲ့နိုင်ငံရေးချင်းလီကြောင့်အကူအညီပြတ်လာနေလို့အခက်အခဲရှိနေကြောင်းနမရူဆစ်ဆောင်ကယ်ဆယ်ရေးကော်မတီဥက္ကဋ္ဌဆိုင်းပန်းညာကပြောပါတယ်ကျတော်မှုဆိုတာခုကာလမှာလည်းဆန္ဒပြနေတာပါပြနေတယ်ဆိုတော့လာပြီးတော့သူလူတန်းတာတွေပေးတာတွေကမရှိဘူးပေါ့စာဝတ်ငွေကခုလိုစေတော့၃လရက်ကတော့ရသေးတယ်ခင်ဗျအဲ့ဒီပန်းပြီးရင်တော့လူကလ
Namru Mune Bama, Tambalang, the NLA Pune, Tambang Shami Tamro, Asi SSC Roja, Dignity Pip One is a type of job, Sishang with Tatu La Relu, Saint Banyanga Sepio Ware.
I work who have kidney normally, get out of my family to Waima, and my kidney to the middle. Yeah, later passing the river.
ဒီနေ့ကြောင့်လည်းအလို့ရဲ့ကျွန်တော်စီရောက်နေတာကအားလုံးတရား50ခန်းရောက်မန်ဆန်တိုက်ကကုတုံးရကျော်လို့ဒီနေ့လည်းဟိုမန်ဆန်ပိုင်းလည်းပြန်တိုးလာတယ်ကျွန်တော်ပိုင်းလည်းပြန်တိုးလာတိရတွင်တိုင်းတာလက်နက်ကန်စပ်ဖွဲ့အချင်းချင်းစိုက်ပွဲနဲ့တမတော်စုကြားတိုက်ပွဲကြောင့်ရှမ်းပြည်နယ်မြောက်ပိုင်းဒေသကကြောင်မဲမြို့နယ်မှာလည်းစစ်ရှောင်းနှဆောင်ကျော်ဟာစာဝန်နေရေးခက်ခဲရှိလာတယ်လို့ကြော
မျိုးပေါ်မှာရှိတဲ့ဘုံကြီးကျောင်းတို့ဘာလို့မထားရလဲ။နောက်တစ်နေရာကတော့ပြီးခဲ့တဲ့တပတ်လောက်ရှိမှာ။တော့ဆံမဲ့နေတယ်မှာလေ။အဲဒီမှာလည်းနေရာ၃နေရာတော့ခွဲထားတာပေါ့လေ။ဆိုတော့အဲဒီမှာလည်းလူကြီးတစ်ထောင်ပြီးသွားတာရှိတယ်။ပုချုပ်ကြီးနေနေတော့သူတို့လည်းပထမပိုင်းတော့တော့ခုနေတော့ဗျာ။နောက်ပိုင်းကြီးမျိုးကြီးတော့ရောက်ဝင်လာတဲ့ခါမှာတော့မဖြစ်နိုင်တော့ဘူးပေါ့နော်။ဒီဘက်ကလည်းဆက်ဆက်ရှိပါပါ။
ရှင်းမင်းရဲ့ပလဝါမြို့နယ်ဘက်မှာတော့ WFV ကကဘာစန္ဒရိခာစီစဉ်တဲ့ရိခာခက်ခဲမရှိပေမဲ့စမီးမြို့ဘက်မှာတော့စစ်ဆောင်တွေနေအိမ်ပျက်စီးမှုတွေရှိနေတာကြောင့်အကူအညီလိုအပ်နေတယ်လို့စမီးမြို့ခံသူကပြောပါတယ
်။ဆရာနာစိတ်ရဲ့နောက်ပိုင်းမှာအရင်တော့လို့ထုတ်ပတ်နေလည်းမရတော့ဘူး။ခုသူတို့ရဲ့ယာယီစခန်းဝါရီနဲ့လှုပ်ထားတဲ့စစ်ပီးရှောင်းစခန်းတွေကလည်းအကုန်လုံးပူးထူးပြီးတော့ပြုတ်ကျပြီးတော့သူတို့တက်နေချင်ကြီးလည်းအဆင်မပြေတော့ဘူးပေါ့ဗျာ။
ပလဝါမြို့ကစစ်ဆောင်တွေကတော့ WFP ကဘာစန္ဒရိခာစီစဉ်တဲ့စန္ဒရိခာခုနလစာရရှိထားပြီးလို့လဲဒုက္ခတဲ့ကုညရေးကော်မတီတွေကပြောပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်သားတို့ကြားစစ်ရေးပဋိပက္ခကြောင့်ချင်းမီနယ်ပလဝါမြို့နယ်ဒေသခံ 4,000 ခန့်ဟာစစ်ပြေးဒုက္ခတဲ့ဖြစ်နဲ့စစ်ဘေးသိမ်းရှောင်နေရပြီးနေရာရင်းကိုပြန်လို့မရသေးတဲ့အခြေအနေမှာရှိနေပါတယ်။အေးရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်သားတို့ကြားမှာရာကြီးအဖြစ်အပြစ်ခတ်ရဆက်မှုရရှိထားတာကြောင့်ရခိုင်နဲ့ချင်းမြင့်နယ်အတွင်းမှာတော့စိုက်ပွဲတွေလက်သလောဖြစ်ပွားမှုမရှိသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့client meter တို့အပြင်ကျမတို့ VOE မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOE မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်။စလုံးပေါင်းက VOA BURMESE CHANNEL ဖြစ်ပါတယ်။ YouTube ဆာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့ဆာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabermis ဖြစ်ပါတယ် စလုံးပေါင်းက twitter.com/voaburmes ဖြစ်ပါတယ် အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ချင်တယ်ဆိုရင်တော့ soundcloud.com/voaburmis ဖြစ်ပါတယ် VOA American တန် ရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကို မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
VOA မြန်မာပိုင်းကနေတင်းတင်းနာနေညဘက်စီစဉ်တွေကိုည 10:00 နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင် ကျွန်မဆူမြတ်မမ စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံရဲ့အခြေအနေကိုနိုင်ငံတကာကလူငယ်တွေသိအောင်လို့အင်္ဂလိပ်လိုရေးနေတဲ့ blog တစ်ခုအကြောင်း blogger တွေပြောသမျှအစီအစဉ်မှာမကြားခင်မှာကြားရပါမယ်အခုတော့စီးပွားရေးအစီအစဉ်ကိုအလှည့်ပေးပါရစေ မြန်မာနိုင်ငံမှာဆေးရနာသိမ်းဆန့်ကျင်တဲ့ CDM နှုတ်ရှားမှုမှာပုဂ္ဂလိကဗန်တွေကဝန်ထမ်းအများစုပါဝင်နေကြတာမို့ဗန်လုပ်ငန်းတွေရပ်ဆိုင်းနေပါတယ်စီးပွားရေးသမားတွေကြားမှာ electronic ဗန် စနစ်နဲ့ငွေအလွှဲအပြောင်းကိုမယုံကြည်သူတွေရှိလာတယ်လို့ရွှေနဲ့ဒေါ်လာအဝယ်လိုက်နေတယ်လို့စီးပွားရေးအသိုင်းအဝိုင်းကပြောပါတယ်ဒီအကြောင်းတွေကိုတော့အခုသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်သင်ကြီးထိုက်တင်ပြထားပါတယ်ရှင်
မြန်မာနိုင်ငံမှာဆေးရနာသိမ်းတဲ့ဖေဖော်ဝါရီလတရက်နေ့ကဘန်တွေပိတ်ကျောင်းကျင်းညာခဲ့ပြီးနောက်ပိုင်းရက်တွေမှာအကန့်အသတ်နဲ့ငွေပြန်ထုတ်ပေးခဲ့ပါတယ်ဒါပေမဲ့အခုချိန်မှာတော့ဘဝင်တန်းတွေကလည်းအလုံးမစင်းမဲ့ဆန္ဒပြကြတာကြောင့်နိုင်ငံတော်ဘဏ်အများစုမဖွင့်နိုင်ပါဘူးအများစုကတော့
ATM တွေမှာတန်းစီပြီးတော့ငွေထုတ်ကြရပါတယ်ရန်ကုန်မြို့ကသတင်းသမားကိုနေလင်းအောင်ကရန်ကုန်ကATMတွေမှာငွေထုတ်ရတဲ့အခြေအနေကိုရှင်းပြပါတယ်ကျွန်တော်ပြီးခဲ့တဲ့နှစ်ရက်လောက်ကထုတ်တာတော့ATM set တွေတော်တော်များများကမရတာများတယ်ဗောနော်မရတာများတယ်ဆိုတော့တချို့ set တွေကစက်တိုင်းမှာအဲ့လိုပတ်စံမရှိတာမျိုးလို့နောက်ပြောရလို့ရှင်ဒီတချို့ set တွေကကြတော့ဟိုအောက်တိုဆာဗစ်ဖြစ်နေတာမျိုးလို့အဲ့လိုမျိုးတွေရှိတ
340 လောက်က ATM set တွေရှိမှတန်းစီပြီးစောင့်နေရပါတော့เนาะဆိုတော့ရတဲ့ set တွေမှာဆိုရင်အဲ့လိုမျိုးလူအများကြီးတန်းစီပြီးတော့မှထုတ်ရတာမျိုးရှိတယ်အဲ့ဒါလည်းအချိန်ကန့်သတ်နေပဲပေါ့เนาะကွာ ATM နေရလုံးဝမရတာမျိုးတော့မဟုတ်ဘူးရတော့ရတယ်ဒါပေမဲ့တခါရဖို့တော်တော်လေးခက်ခဲတဲ့အခြေအနေဖြစ်တော့
ဆင်အနာတိမ့်ပြီးနောက်နိုင်ငံတော်ဆန့်ကျင်ဆန္ဒပြပွဲတွေနဲ့နိုင်ငံရေးမတည်ငြိမ်မှုကပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေကဝန်ထမ်းတွေကိုလည်းထိခိုက်ပါတယ်မန္တလေးကလုပ်ငန်းရှင်မတ်စုမွန်တိုးကအခုလိုရှင်းပြပါတယ်
ဟုတ်ကဲ့ဗန်ဒီဘက်ကတော့ဗာတည်းမှမကြားပါဘူးဒါပေမဲ့ကျမတို့ဆိုလည်းအလိုပေါ့နော်အဆောင်ထားတယ်ပေါ့နော်မိန်းကလေးအဆောင်လေးရှိတဲ့ခါကျတော့ဒီမှာဆိုကလေးတွေကလုံမစင်းတာရှိတဲ့အတွက်ကျမတို့ဆိုဒီလသူတို့လာခမယူဘူးပေါ့နော်တော့ဒီလအတင်မကအောင်မျောလင့်ထားတော့နောက်လအထိလည်းဒီလိုပုံစံမဲ့သွားမလားလို့လည်းမျောလင့်ထားပါတယ်လောလောဆယ်ကတော့ဗန်ဒီကလုပ်ငန်းလုပ်ဖို့လို့မရှိပါဘူးရှင့်
ဟုတ်ကဲ့ဗန်ဒီဘက်ကရောဗာမြတ်ပြောပါတယ်ဒါလေးနဲ့ပတ်သက်ပြီးတော့သူတို့စီမှာအငွေထားထားတဲ့သူတွေကိုဗာမြတ်အသိပေးပါလေ
။ဘာမှတော့လို့တင်းအကြောင်းကြားမှုမရှိပါဘူးရှင်။နာရနာထားတဲ့အကြောင်းမစားပဲထွက်တယ်။နောက်ထပ်တခြားသောဟိုအကြောင်းကြားမှုတွေခိုင်းဆိုရင်ဗန်တွေက text message တွေပို့တယ်အဲ့လိုမျိုးပေါ့ line ကြားတဲ့အချိန်မှာဆို text message ပို့တာအများကြီးရှိတယ်။အခုဆိုရင်တော့ဘာမှစာလည်းမဝင်ဘူးအကြောင်းလည်းမကြားပါဘူးရှင
်။ဟုတ်ရနာထားကြောင်စာထုတ်တယ်ဆိုတာကအကြောင်းကြားခဲ့တာလားဒါမှမဟုတ်သူတို့ဒီတိုင်းပဲစာထုတ်ထတာလား
အဲ့ဒါကတော့ social media မှာပဲတွေ့တာပါဒီရနာထားတဲ့အကြောင်းဆိုပြီးဘန်ကနေပြီးတော့ထုတ်ထားတဲ့စာလေးတွေပေါ့နော်ဘန်ကနေတရားဝင်သုံးဆွဲသူစီကိုခိုင်းလို့ email ပို့တာတွေ message ပို့တာမျိုးတွေတော့မရှိပါဘူးရှင
်နေ့စဉ်သုံးအနေနဲ့ကတော့ဒါ ATM မှာအချိန်မီသွားထုတ်လို့ရပါလားမန်လေးမှာ
နန္ဒလေးမှာ ATM မှာတော့ရခင်ရက်ကတိတော့ရပါတယ်ဒါပေမဲ့ဟိုပေါ်တော့နည်းသွားတာပေါ့ခတိုင်းဆိုလို့ရှင်တော့နေရအစုံမှာအဲ့လိုမျိုးစောင့်ပြီးထုတ်လို့ရတယ်အခုကတော့ငွေပြက်လက်မှုတွေရှိရလို့လဲကြားတယ်အဲဒါကိုကိုရိုင်းကတော့မထုတ်ရသေးဘူးညီမတို့ဆိုလို့ရှင်လဲဒါကိုမှရှိတဲ့ဟိုလက်ထဲမှာရှိတဲ့ပတ်စံနဲ့ပဲဆက်ပြီးတော့မှဟိုစားတောက်နေထိုင်ဖို့လို့အတွက်ပဲလုပ်နေရပေါ့နော်ဒါဆိုတော့ညီမတို့ကျတော့လုပ်ငန်းကလည်းသေးတယ်ဟိုပေးစရာအကျွေးလည်းမရှိဘူးရစရာပဲနည်းနည်းပါးပါးပဲရှိတဲ့အတွက်ဆောင်မလို့လက်ထဲမှာရှိတဲ့ပတ်စံနဲ့ဆက်ရက်တည်နေရဖြစ်တဲ့အတွက်အဲ့လိုဘဏ်ကနေသွားထုတ်တာတော့ ATM နေထုတ်တာမျိုးတော့မရှိပါဘူးဒါပေမဲ့
ဟိုကျမတို့ဒီတခြားပေါ့เนาะဝန်ထမ်းကလေးတွေလိုပါတို့ထုတ်တာတွေရောရှိပါတယ်အဲ့ဒီအချိန်မှာကျွန်တော်ထုတ်လို့ရရပါတယ်ဒါပေမဲ့ဘယ်လိုများလူများတာတို့ပတ်စံပြတ်သွားလို့စောင့်ရအောင်မျိုးအဲ့လိုမျိုးတွေရောရှိပါတယ်ရှင့်အဲ့ဒါဆိုရင်အခုလက်ရှိပေါ့เนาะဒီမဆုမွန်တိုးတို့အနေနဲ့လက်ရှိဒီစီးပွားရေးလုပ်ငန်းတွေဘယ်လိုလဲပတ်နေကြပါလဲလက်ရှိအချိန်နေမှာ ဟုတ်ကဲ့အမလောလောဆယ်ကတော့စိုင်းလေးပိတ်ထားတယ်ပေါ့နော်လုပ်ငန်းတွေလည်းရက်ထားတယ်ဒါပေမဲ့အလုပ်ကတော့မပြတ်သေးတဲ့အလုပ်လေးတွေရှိတာတွေကိုတော့ဆက်ပြီးတော့လုပ်ရတာလေးတွေတော့ရှိပါတယ်ရှင့်နောက်ထပ်အသစ်တွေလက်မခံဘူးလုပ်ငန်းကိုတော့ရက်ထားတယ်ဒါပေမဲ့မပြီးဆုံးသေးတဲ့ဟာလေးတွေတော့ပြီးအောင်ပြီးတတ်တာလေးတွေတော့ရှိပါတယ်ရှင့်
ဟုတ်ကဲ့လောလောဆယ်ဘဏ်ကနေငွေသွင်းလို့လည်းမရဘူးငွေထုတ်လို့လည်းမရအောင်ဆိုတော့ဒီကိစ္စကတော့ရက်တက်ထားတယ်ပေါ့နော်ဒါပေမဲ့ဟိုအရင်ကလေးကမိုဘိုင်းဘန်ကင်းရှိတဲ့အတွက်ကြောင့်မလို့ငွေကရုံချီးမှုရှိပြီးသားလူကတော့တောင်းကြောင်းနဲ့မိုဘိုင်းဘန်ကင်းနဲ့ပေးနေစေဖြစ်ပါသေးတယ်ရှင့်ဒါပေမဲ့မိုဘိုင်းဘန်ကင်းနဲ့လက်ခံဖို့လို့ကိုကြောက်သွားတဲ့ကုန်တွေတွေလည်းအများကြီးရှိပ
Jama, the long and shiny Jama, Blue Mia Pinny Jabale.
ဟုတ်အလုံးကတော့အခုချိန်မှာဟိုစိုးရင်ပူပန်ထိတ်လန့်နေကြပါတယ်ဘယ်အချိန်မှာဘာဖြစ်မလဲဆိုတာကိုမသိကြတဲ့အနေထားမှာဖြစ်တဲ့အတွက်ကြောင့်မလို့လုပ်ငန်းရှင်တွေမကအောင်တခြားသောလုပ်ငန်းနဲ့ဆက်ဆက်နေတဲ့ပြည်သူလူထုတရက်လုံးကပေါ့နော်စိုးရင်ပူပန်နေကြပါတယ်ရှင်အခုဟာကဘန်ကန်နေငွေထုတ်လို့မရတော့ဘန်ကန်နေငွေသွင်းလို့မရတော့ဘူးဆိုတော့လက်ထဲမှာငွေရှိတဲ့သူတွေကရောဘယ်လိုစီမံခန့်
ဒီငွေကြေးကဟိုဘယ်အချိန်မှဘာဖြစ်မလဲဆိုပြီးတော့အစိုးရဘက်မှလည်းရှိတဲ့အတွက်ကြောင့်မလို့ရွှေအတုံးလေးကိုဝယ်ကြတယ်ဒေါ်လာလေးကိုဝယ်ကြတယ်အတွက်ကြောင့်မလို့မားကတ်ထဲမှာတော့ပေါင်ခိုစီးကွက်ကတော့ဖြစ်ထွန်းနေပါတယ်ရှင်တချိန်ထဲမှာပဲ73စီမလောက်ငှမှုကိုလည်းစပြီးရင်ဆိုင်နေရပါပြီ မြန်မာငွေစည်းချလာကြောင်းပြပကဆက်သုံးစီတင်သွင်းမှုရထားတာလို့ရိုက်တာစသတင်းတရက်ကဖော်ပြခဲ့ပါတယ်လက်ရှိမန္တလေးမြို့တွင်းမှာကားတစ်စီးကိုကြံ့ငွေ1000ပိုးပဲရောင်းပေးတော့တာလို့အဝေးပြေးခီးတဲ့တင်ကုန်တင်ကားလုပ်ငန်းလုတ်ကင်နေသူတွေကပြောပါတယ်ဒီလကုန်ပိုင်းလောက်အရောက်မှာဆက်သုံးစီပြက်လက်သွားနိုင်တဲ့အခြေကိုလည်းကုန်စည်းနဲ့ခီးတဲ့တဲယူပို့ဆောင်ရေးပိုင်းကလုပ်ငန်းရှင်တွေစိုးရိမ်နေကြပါတ
တင်ဆက်တဲ့စီးပွားရေးအစီအစဉ်ဖြစ်ပါရဲ့ရှင်အခုတော့တနင်္လာနေ့တိုင်းတင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်အလှည့်ပါမြန်မာနိုင်ငံမှာအာဏာသိမ်းမှုဖြစ်ပြီးတဲ့နောက်ပိုင်းနိုင်ငံတော်နေတိုင်းဖြစ်နေတဲ့အခြေအနေတွေကိုလူငယ်တွေကလူမှုကွန်ရက်တွေပေါ်မှာပုံစံမျိုးစုံနဲ့ဖော်ပြနေကြပါတယ်မြန်မာနိုင်ငံတွေကလူငယ်တွေရဲ့ခံစားချက်နဲ့ဖြစ်ရမှန်တွေကိုတခြားနိုင်ငံကလူငယ်တွေသိစေဖို့ရည်ရွယ်ပြီးအင်္ဂလိပ်လိုနေတိုင်းရေးသားဖော်ပြနေတဲ့ဘလော့တစ်ခုအကြောင်းဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ပြီးနောက်ပိုင်းနေ့စဉ်နိုင်ငံတော်ဖြစ်နေတာတွေကိုနိုင်ငံတကာကသိအောင်လို့ပြည်တွင်းကနေမျိုးစုံစန္ဒထုတ်ဖော်ပြောပြနေကြပါတယ်။လူငယ်တွေအသုံးများတဲ့လူမှုကွန်ရက်တွေပေါ်မှာဆိုရင်နိုင်ငံအနှံ့ကစန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းမှုတွေကိုအင်္ဂလိပ်ဘာသာနဲ့ပါရေးပြနေကြတဲ့အပြင် graphic ပုံတွေဓာတ်ပုံတွေနဲ့လည်းဖော်ပြနေကြပါတယ်။ Mohinga Matters ဆိုတဲ့ blog ပေါ်မှာလည်းအာနာသိန်းတဲ့နေ့ကစလို့မြန်မာနိုင်ငံတော်ကနေ့စဉ်ဖြစ်နေတာတွေကို Freedom Memoirs ဆိုတဲ့ကောင်းစဉ်နဲ့အနှစ်ချုပ်ရေးသားဖော်ပြနေကြပါတယ်။နိုင်ငံတကာကတငယ်ချင်းတွေသိတဲ့တဲ့အကြောင်းတွေကိုစူးစီးဖော်ပြပေးနေတာဖြစ်တယ်လို့အဲ့ဒီ blog ရဲ့အဖွဲ့ဝင်တယောက်ကရှင်းပြထားပါတယ်
။ညီမတို့ရဲ့ blog ကစလို့ခရေကဒီအင်္ဂလိပ်လိုရေးတယ်ဆိုတာကိုယ့်ရဲ့ဒီမြန်မာနိုင်ငံရဲ့အကြောင်းတွေမြန်မာနိုင်ငံမှာနေတဲ့လူငယ်တွေရဲ့အကြောင်းတွေကိုပြောပြချင်တာအောင်နော်အဲ့အတွက်ကြောင့်မို့ညီမတို့ရဲ့ primary language ကဒီအင်္ဂလိပ်လိုဖြစ်နေတယ်။အခုဒီ2021ခုနှစ်February တရက်နေ့မှာအာနာသိမှုစဖြစ်တဲ့အချိန်မှာပဲဟိုညီမတို့ဒီမှာဒီလိုမျိုးကြုံရတဲ့ခါကျတော့ကိုယ်နိုင်ငံတွင်းထဲကအကြောင်းအရာတွေကိုနိုင်ငံတကာကိုသိစေချင်တယ်သိဖို့လည်းအတွက်ပေါ့နော်ဒီမြန်မာနိုင်ငံကဘာပဲပြောအရင်ဟို1998တုန်းကလို့2000တုန်းကတော့ဒီလိုမျိုးအာတည်င်းချက်လက်တွေကနိုင်ငံပြင်ပအောင်ရောက်ဖို့ဆိုတာခက်ခဲအခုဒီလွန်ခဲ့တဲ့10နှစ်အတွင်းမှာပဲတအားကိုဖွံ့ဖြိုးသွားတဲ့အချိန်မှာညီမတို့မှာဘာပဲပြောနိုင်ငံတကာမှာတငယ်ချင်းတွေရှိလာပြီးမိတ်ဆွေတွေရှိလာတဲ့အခါကျတော့သူတို့တွေကနေတဆင့်တခြားပို့ပြီးသိစေချင်တယ်ပေါ့နော်အဲ့အတွက်ကြောင့်မလို့ညီမတို့အဖွဲ့ကအဖွဲ့သားတွေအနေနဲ့နေတိုင်းပေါ့နော်ဒီနေ့စဉ်ဖြစ်ပျက်သမျှအကြောင်းလေးတွေထဲမှာလူတွေသိတဲ့နဲ့ထင်တဲ့ဒီနိုင်ငံတကာတငယ်ချင်းတွေသိတဲ့နဲ့ထင်တဲ့အကြောင်းအရာလေးတွေရေညီမတို့ရဲ့ခံစားချက် လေးတွေအတွေးမြင်လေးနည်းနည်းနဲ့ပေါ့နော်ရောပို့ပေါင်းဆက်ပြီးရခါကျတော့ညီမတို့ညနေညတိုင်းပြောမှာပေါ့ညတိုင်းအနာသိမှုဖြစ်တဲ့တရနေ့ရစပြီးရခါကျတော့ညီမတို့နေ့တိုင်းဒီ post လေးတင်ဖြစ်ပြီးနေရပေါ့နော်
အဲ့ဒီမှာညီမတို့တင်နေတာကဒီ Freedom Members ဆိုပြီးတော့မှဒီနေဆွဲတဲ့နယ်ပေါ့နော်နေ့တိုင်းနေ့တိုင်းညီမပြောသလိုပဲအဖြစ်တာတွေရောအနှစ်ချုပ်ကလေးတွေရေးထားတာတွေ့ပါတယ်အင်္ဂလိပ်လိုအဲ့ဒီမှာဆိုရင်ဒီတချို့အချက်တွေကဒီမှာဘယ်နေရာမှာတော့ဖြင့်အင်အားသုံးပြီးတော့ဖြိုခွင်းတယ်လို့ဘယ်နေရာမှာတော့ဖြင့်ပြစ်ခတ်တယ်လို့ဆိုတာမျိုးတွေလည်းပါပါတယ်ဆိုတော့အဲ့လိုမျိုးပေါ်ပြတဲ့အချက်အလက်တွေကိုခိုင်မာတယ်ပေါ့နော်မှန်ကန်မှုရှိအောင်ကောညီမတို့အနေနဲ့အဲ့ဒါဟိုတေချာအောင်လို့ဘယ်လိုလုပ်ပါလဲရှင့်
အဲ့ဒါညီမတို့အနေနဲ့ကတော့ဒီတတင်းဟိုဒါညီမတို့ဟိုကအဖွဲ့ထဲမှာလည်းဒီနေတိုင်းရေးတဲ့တောင်းဝန်ယူထားတဲ့အဖွဲ့ထဲမှာအနေနဲ့တယောက်ကိုတယောက်ပြန်ပြီးတော့စမ်းစစ်ကြရပေါ့နော်လောလောဆယ်ကရန်ကုန်မှာ fake news နဲ့ဒီလို post တွေအများများရဲ social media မှာအဲ့အတွက်ကြောင့်မို့လို့ညီမတို့ကကိုရတဲ့တတင်းဒီမှန်ကိုပေါ့နော်ဟိုအများနဲ့ fact check လုပ်ခိုင်းတယ်အထူးသဖြင့်ဒီလိုမျိုးမတင်ခင်ပေါ့နော်အဲ့ခါကျတော့ဒီအဓိကတကယ်ဟိုတတင်းယုံကြည်ရတဲ့တတင်းဌာနတချို့ပြီးရခါကျတော့အာဒီသတင်းတော့အချို့ပေါ့နော်အဲ့ဒီသူတို့တွေစီကနေပြီးတော့သတင်း source တွေကိုညီမတို့ယူတယ်ပေါ့နော်တကယ်လို့အဲ့လိုသတင်းဌာနတွေကရတဲ့ source တွေမဟုတ်ဘူးဆိုလို့ရှိရင်တော့ဒါညီမတို့ရဲ့မိတ်ဆွေတွေကနေတစင်တည်တဲ့ဟိုတကယ် first hand ကြုံရတဲ့လူတွေစီကနေပြီးတော့မှညီမတို့ information ရယူပါတယ်အဲ့ဒါအောင်မှညီမတို့ပြန်ရေးပေးတာပေါ့နော်
ခုဆိုရင်ညတိုင်းနှီးပါဟိုအင်တာနက်ဖြတ်တောက်မှုတွေလည်းရှိနေတယ်နောက်တစ်ခါဒီ electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေဆိုတာကိုလည်းပြင်ဆင်ပြီးတော့ပေါ့နော်အထူးသဖြင့်တော့ဒီ internet online သုံးတာတွေကိုတင်းကျပ်ဖို့လည်းဒီအာဏာသိမ်းယူထားတဲ့သူတွေကလုပ်နေတယ်ဆိုတော့အဲ့ဒီလိုလုပ်နေတဲ့ကြားထဲမှာပဲညီမတို့ဆက်ပြီးတော့ freedom members ဟိုဟာလေးတွေကိုနေ့တိုင်းအနှစ်ချုပ်ကလေးတွေကိုနေ့တိုင်းတင်ပေးနေတယ်ဆိုတော့ကိုယ့်ရဲ့လုံခြုံရေးပိုင်းနဲ့ပတ်သက်ပြီးတော့ကစိုးရိမ်မှုမရှိဘူးလားရှင့
်စိုးတော့စိုးရိမ်တာပေါ့နော်ဒါပေမဲ့ဒီဟိုစိုးရိမ်ပေမဲ့လည်းလှုပ်ရှားရှိတာကတော့ဆက်လှုပ်ရမှာပဲလို့တော့ညီမတို့ဒီတဖွဲ့လုံးပေါ့နော်ဒီအဖွဲ့သားတွေအကုန်လုံးကတော့ယုံကြည်ရဲ့ဒီ electronic ဟို cyber law ထွက်လာတဲ့အခါမှာတော့နည်းနည်းတော့ဟိုကြောက်တဲ့စိတ်တွေတော့ရှိတယ်ဒါပေမဲ့လည်းဒါကြောက်ပြီးတော့မလုပ်ပဲနေတာကပို့ပြီးတော့ဟိုကိုယ်တွေလှုပ်ချင်တဲ့ဟာရဲ့ရည်ရွယ်ချက်ပြတ်သုံးစေဒါတစ်ဖက်ကတပတ်ကလှုပ်ချင်တဲ့ဟာအောင်မြင်သွားမှာပေါ့ညီမတို့တာစီပိတ်ပင်ခြင်းနဲ့ညီမအကြောင်းနေမယ်ဆိုလို့ရှိရင်တို့တာစီပိတ်ပင်ခြင်းအောင်မြင်သွားမယ်ပေါ့နော်အဲ့အတွက်ကြောင့်မလို့ညီမတို့ဒါကိုတော့ဆက်ပြီးတော့ရာသရွေပေါ့နော်ရာသရွေဆိုရဲ့နေရာမှာဒီအင်တာနက်အခြေအနေရာသလောက်ပေါ့နော်အင်တာနက်အခြေအနေရာသလောက်ညီမတို့ဆက်ပြီးတော့အတက်နိုင်ဆုံးစ조사ပြီးတော့ညီမတို့ဒီကနေဒီ information တွေမဒီအချက်လက်တွေမထွက်နိုင်ရင်တော့မှညီမတို့နီလန်းနေရှာတာပါတယ်အဲ့ကနေမထွက်ထွက်အောင်တော့ဒီနေတိုင်းကိုတော့ဟိုအမြဲတမ်းမျှဝေပြီးဖို့တော့ညီမတို့ဆုံးဖြတ်ထားပါတယ်
နောက်ညီမတို့အခုလိုပေါ့နော်အဲ့လိုနေ့တိုင်းရင်းနေတဲ့အထက်မှာဒီလိုဟိုအနှစ်ချုပ်စာသားတွေအပြင်ကို graphic ပုံလေးတွေနဲ့လည်းလူတွေကိုဆွဲဆောင်နိုင်အောင်လုပ်တာတွေ့ရပါတယ်ရှင့်အဲ့ဒါကရောဟိုဘလောက်ထိထိရောက်မှုရှိတယ်လို့ပြောလို့ရလဲရှင
့်အဲ graphic ကတော့တော်တော်လေးအရေးပါတယ်လို့ဟိုညီမတို့လည်းယုံကြည်တာတွေဟိုအရင်ခေတ်တုန်းကတောင်မှဒီမဂဇင်းတွေမှာစောင်းမာတို့ဝထုတို့ပုံဖော်တရုပ်ဖော်ရေးတဲ့အရေးတဲ့ဟာတွေကလည်းအရေးကြီးခဲ့တာပေါ့နော်အခုအဲ့ခါကျတော့ညီမတို့ social media မှာကနေတဆင့်ဟိုမျှဝေတဲ့ခါကျရင် graphic ရဲ့အရေးပါမှုကလည်းတော်တော်လေးရှိတယ်ဒီလူငယ်တွေကလည်းစာအပြည့်မဖတ်ရင်တောင်မှပုံလေးကြည့်ပြီးတဲ့ခါကျတော့ပုံလေးတွေ့ဝါပြီးတဲ့ခါကျတော့မှထောက်ကြည့်တာမျိုးလေးရှိတဲ့အတွက်ကြောင့်မလို့ညီမတို့ဒီပုံလေးတွေကိုလည်းအဓိကသေချာလေးစဉ်းစားပြီးတဲ့ခါကျတော့ဟိုအများတန်းတွဲပြီးတော့အဲ့လိုမျိုးလေးတင်ပေးတာပေါ့နော်ဟိုပုံလေးတွေ့ပြီးကြိုက်သွားတဲ့ဟာမျိုးလေးတွေလည်းကြားရပါရှင
့်နောက်ပြီးတော့ဒီအခုပေါ့နော်ညီမတို့ဒါမျိုးလုပ်နေတယ်ဆိုတာကဒါညီမတို့ရဲ့အနာဂတ်အတွက်ကိုလုပ်နေကြတယ်ဆိုပြီးလူငယ်တွေပြောနေတဲ့အတန်းအမြဲကြားရပါတယ်ဆိုတော့ညီမတို့အခုလိုမျိုးကိုတက်နိုင်တဲ့ဘက်ကနေပေါ့နော်ဒီလိုမြန်မာနိုင်ငံမှာဘာတွေဖြစ်နေတယ်အပြောင်းလဲကိုအခုလက်ရှိဖြစ်နေတဲ့အာဏာသိမ်းမှုအခြေအနေကနေပြီးတော့အပြောင်းလဲဖြစ်ဖို့ညီမတို့ကဟိုစန္ဒနဲ့ဒါလုပ်နေကြတာပေါ့လေဆိုတော့ညီမတို့ရဲ့ဒီအနာဂတ်အတွက်အခုလိုဆောင်ရွက်မှုတွေကဘလောက်ထိအရေးကြီးတယ်လို့ညီမပြောချင်ပါလဲရှင
့်လွန်ခဲ့တဲ့10နှစ်မှာဒီမိုကရေစီဆိုတာအစ်စ်မဟုတ်ပြီမဲ့လဲဟိုဘယ်လိုပြောမလဲအနေချင်းကိုဒီအရသာကိုတည်သွားပြီအဲ့ခါကျတော့ဒီဟာကိုဒီလမ်းကြောင်းကိုဆက်ဖောက်ဖို့ပဲလိုမှာပေါ့နော်အခုကနောက်ပြန်ဆွဲနေတာဖြစ်တဲ့အတွက်ကြောင့်မို့လို့ညီမတို့ဆက်ပြီးတော့နောက်ပြန်ဆွဲတဲ့ဟာကိုဘယ်လိုမှလက်ခံလို့ဖြစ်မှာမဟုတ်ဘူးဒီအထူးသဖြင့်ညီမတို့ဒီနေတိုင်းဒီလိုမျိုးဟိုဆန္ဒပြပွဲတွေကိုတွားမယ်ဆိုလို့ရှိရင်တို့ကြွေးကြော်တာတစ်ခုရှိရမှာရယ်ဟိုငါတို့တွေကလူငယ်တွေပေါ့လူငယ်တွေမှာအနာဂတ်ရှိတယ်ဒါညီမတို့လူမျိုးဒီ20ကျော်30ဝန်းကျင်နေတယ်မကောက်ဘူးဒီ10ကျော်တက်အရွယ်တွေမှာပါတို့တွေအတွက်နောက်ထပ်လာမယ့်ဒီ generation alpha ကလေးတွေအတွက်ကဒီအခုလက်ရှိစစ်အာဏာသိမ်းတဲ့အဖွဲ့ကလုပ်နေတဲ့ဥပဒေတွေထုတ်ပြန်တဲ့ဟာတွေကိုကြည့်မယ်ဆိုဆိုဆိုင်ပါလို့ပဲကြည့်မယ်ဆိုရင်ဒါကအရန်ဟိုတိုင်းပြည်အတွက်အရန်နောက်ပြန်ဆွဲနေတဲ့ဟာမျိုးတွေဖြစ်နေရပေါ့နော်အဲ့ဒါတွေကိုတကြံတဲ့ဒီလမ်းပေါ်မှာ ထွက်ပြီးတော့ဆန္ဒပြနိုင်ငံလူငယ်တွေကထွက်ပြနေတဲ့အချိန်မှာကျန်တဲ့ညီမတို့ဒီညီမတို့တွေမှာဆိုလို့ရှင်လေရုံးနေအလုပ်တွေရှိတယ်ဒါပေမဲ့လေဒီကနေပြီးတော့အွန်လိုင်းကနေတဆင့်ပေါ့နော်နိုင်ငံတကာတိတယ်ဆိုလို့ရှင်တကယ်ညီမနိုင်ငံမှာဘလို့တွေဖြစ်နေလဲဆိုတာကိုတို့သိမှပဲဒီလူတွေဒီလိုမျိုးဖြစ်နေပါလားကြုံနေရပါလားပေါ့နော်ပိုမျှဝေနိုင်မယ်လို့ညီမထင်တယ်ညီမတို့ပြီးရခါကျတော့ဒီနိုင်ငံတကာကပိုတည်ရင်နိုင်ငံတကာမိတ်ဆွေတငယ်ချင်းတွေကလည်းတို့ရဲ့ဒီအစိုးရတွေကိုတဆင့် open letter ပေါ့နော်အဲ့လိုမျိုးလေးပေးနေတယ်လို့ညီမကြားတယ်အဲ့ခါကျတော့ဒီအနာဂတ်အတွက်ကတော့အခုအချိန်မှာလှုပ်တာကဟိုတက်အကုန်လုံးအဆင်ပြေတဲ့နေရာကနေလှုပ်ပေးနေကြတာကအရန်အရေးကြီးတယ်ပေါ့နော်အခုချိန်မှာဟိုအဆုံးမတိုက်လို့ရှင်တော့ညီမတို့နောက်ပြန်ဆွဲမှာပဲအဲ့ဒါဘယ်သူအတွက်မှတော့မကောင်းတော့ဘူးလို့ထင်တယ်လေ
မိုဟင်ကာမက်ဒက်စ်ဆိုတဲ့ blog ပေါ်မှာအာနာသိမ့်မှုနောက်ဆက်တွဲဖြစ်နေတာတွေကိုနေ့တိုင်းအနှစ်ချုပ်ဖော်ပြတဲ့ Freedom Memoir blog အဖွဲ့ဝင်တစ်ယောက်ဖြစ်ပါတယ်ရှင်သူတို့ရဲ့လွတ်လပ်မှုနဲ့အခွင့်အရေးဆုံးရှုံးမှုကိုလက်မခံနိုင်ကြတဲ့အတွက်အခုလိုမျိုးနီလန်မျိုးစုံနဲ့လူငယ်တွေကသူတို့ရဲ့ဆန္ဒကိုထုတ်ဖော်နေကြတာဖြစ်ပါတယ်ကျွန်မဆုမြတ်ပါပါ
တနင်္လာနေ့တိုင်းထုတ်လွှင့်ပေးနေတဲ့ blogger တွေပြောသပြအစီအစဉ်ဖြစ်ပါရရှင်ဒီအစီအစဉ်အပါအဝင် VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်း website နဲ့ Facebook စာမျက်နှာတွေမှာလည်းပြန်လည်နှာစင်ဖတ်ရှုနိုင်ပါရရှင် VOA မြန်မာပိုင်းရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကိုနှာစင်နေရတာဖြစ်ပါတယ်ဒီနေ့မြန်မာနိုင်ငံကအခြေအနေတွေကိုပြန်ပြီးတော့ပြောရမယ်ဆိုရင်တော့နှစ်ငါးလုံးဖြစ်တဲ့ဒီနေ့2021 February 22ရက်နေ့မှာမြန်မာနိုင်ငံတဝန်းလုံးကမြို့တွေတောနယ်တွေကပြည်သူတွေဖြီလုံးချွတ်အထွေထွေသပိတ်မှာပါဝင်ဆင်နွှဲခဲ့ကြပါတယ်မြန်မာနိုင်ငံအရှေ့အနောက်တောင်မြောက်မှာရှိကြတဲ့မြို့တွေရွာတွေတောနယ်တွေအနှံ့ပြည်သူအမြောက်အများလမ်းပေါ်ထွက်ပြီးတော့ဆရာနာသိမ့်မှုဆန့်ကျင်ဆန္ဒပြခဲ့ကြတာပါရန်ကုန်မြို့မှာဆိုရင်လည်းဒီလုံခြုံရေးအင်အားတွေဖြည့်ထားပေမဲ့ဆန္ဒပြပြည်သူတွေကိုလမ်းမတွေပေါ်မှာအပြည့်အမြင်ရပါတယ်လူ9ယောက်ထက်ပိုမစုရလို့မင်းညာတို့ကလိုက်လံတတိပေးမှုတွေရှိခဲ့ပေမဲ့ဒီနေ့မှာတော့ဒီနေရာစုံကနေပြီးတော့ပြည်သူတွေထွက်လာပြီးတော့စတာပြခဲ့ကြပါတယ် CDM မှာပါဝင်ကြတဲ့ကဏ္ဍစုံကဝန်ထမ်းတွေကျောင်းသားလူငယ်တွေရဟန်းပြည်သူတွေစတဲ့အလွှာစုံကစန္ဒပြသူတွေကအာနာသိမ့်မှုဆန့်ကျင်တဲ့သူတို့ရဲ့စန္ဒကိုမကြောက်မရွံ့ဖော်ထုတ်ပြီးတော့စန္ဒပြကြပါတယ်နိုင်ငံအနှံ့ကပုဂ္ဂလိကဘဏ်တွေစူပါမားကတ်တွေကုန်တိုက်ကြီးတွေဈေးတွေစားတောက်ဆိုင်တွေစီးပွားရေးလုပ်ငန်းတွေအားလုံးဒီနေ့မှာပိတ်ထားပါတယ်ရန်ကုန်မြို့တချို့နေရာတွေမှာအင်အားဖြည့်တဲ့လုံခြုံရေးတွေကချီတက်ဆန္ဒပြသူတွေကိုတားဖို့ကြိုးစားမှုတွေရှိပေမဲ့ဆန္ဒပြသူတွေကရှောင်သွားကြတဲ့အတွက်ထိတိုက်တွေးမှုတွေတော့မရှိခဲ့ပါဘူးမြေပြည်တော်မှာလည်း CDM လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေပြည်သူတွေအများအပြားချီတက်ဆန္ဒပြကြပါတယ်ပြင်မနာမှာတော့ဆန္ဒပြသူတွေကိုလုံခြုံရေးတွေကလူစုခွဲဖမ်းဆီးပါတယ်နေပြည်တော်နဲ့ပြင်မနာမြို့ဘက်တွေမှာနေရာ3ခုလောက်မှာလုံခြုံရေးတွေကဝိုင်းပိတ်ဖမ်းဆီးခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။လောလောဆယ်အချိန်အထိဒီနေပြည်တော်ပြင်မနာမှာဖမ်းဆီးခံရသူ100ကျော်ရှိတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုအခြေအနေမှာပဲစစ်တပ်အနေနဲ့ပြည်သူတွေအပေါ်ဖိနှိပ်နေတာချက်ချင်းရဖို့အတွက်ကုလသမဂ္ဂတွင်းမှုချုပ်ကပြောကြားလိုက်ပါတယ်။စစ်တပ်အနေနဲ့ဖိနှိပ်မှုတွေကိုချက်ချင်းရဖို့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့အကြမ်းဖက်မှုတွေအဆုံးသတ်ဖို့လူအခွင့်အရေးကိုလေးစားလိုက်နာဖို့နဲ့ဆန္ဒမဲပေးထားတဲ့ပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့တောင်းဆိုတယ်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ဒီကုလသမဂ္ဂလူအခွင့်အရေးကောင်စီအစည်းအဝေးပွဲမှာကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကဗီဒီယိုမိန့်ခွန်းနဲ့ထည့်ပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆစ်အာနာတင်ပြီးတော့ဆန္ဒပြသူတွေအပေါ်နှိမ်နင်းနေတာတွေကိုမရက်ရင် EU ဥရောပတမကအနေနဲ့အရေးယူတန်းခတ်တဲ့နည်းကိုနောက်ဆုံးတော့ရမယ်လို့ဂျာမနီနိုင်ငံသားဝင်ကြီးကလည်းဒီကနေ့ပြောပါရတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုစောင့်ကြည့်နေပြီးတော့အခြေအနေတွေပုံမှန်ပြန်ဖြစ်အောင်တန်တမန်နီးလန့်အားလုံးသုံးဆောင်ရွက်မယ်။တကယ်လို့တန်တမန်နီးလန့်နဲ့လှုပ်လို့မရရင်တော့ဆစ်အာနာတင်ထားသူတွေအပေါ်မှာအရေးယူတန်းခတ်တဲ့နည်းကို EU ကနောက်ဆုံးတော့ရလိမ့်မယ်လို့ဂျာမနီနိုင်ငံသားဝင်ကြီးကပြောကြားခဲ့တာပါ။အိန္ဒိယတရုတ်နိုင်ငံကလည်းမြန်မာနိုင်ငံမှာအခြေအနေကိုထိန်းသိမ်းဖို့ဒီကနေ့ပြောကြားပါတယ်2020ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD ပါတီလွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့ထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကလည်းနိုင်ငံတကာနဲ့ဆက်ဆံဖို့အတွက်ကိုယ်စားလှယ်တွေကိုဒီနေ့ခန့်အပ်တာဝန်ပေးပါတယ် CRPH ရဲ့ကုလသမဂ္ဂဆိုင်ရာလုပ်ငန်းတာဝန်တွေကိုကော်မတီကိုယ်စားဆောင်ရွက်နိုင်ဖို့အတွက်ကုလသမဂ္ဂဆိုင်ရာအထူးတပ်တမန်အဖြစ်ဒေါက်တာဆာဆာကိုတာဝန်ပေးလိုက်တယ်လို့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်အဖြစ် American ပြည်ထောင်စု Maryland ပြည်နယ်မှနေထိုင်တဲ့ဦးထင်လင်းအောင်ကိုခန့်အပ်တာဝန်ပေးပါတယ်နိုင်ငံတကာကြီးရကိစ္စတွေမှာဆောင်ရွက်နိုင်ဖို့အတွက်တင့်တော်တဲ့ပုံကိုယ်တွေကိုလည်းဆက်လက်တာဝန်ပေးအပ်သွားမယ်လို့ CRPH ကဒီကနေ့ထုတ်ပြန်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ February 22ရက်သတင်းလာနေ့ညဘက်အစီအစဉ်တွေကိုအစီအစဉ်ထုတ်လုပ်ရင်းမှုကမတ်ဆုမြတ်မွန်ဖြစ်ပါတယ်။ Supply Engineer ကတော့ Cornelius Dino ဖြစ်ပါတယ်။ကျွန်မကတော့ဆုမြတ်မွန်ပါ။
မြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှကို VOA မြန်မာပိုင်းရဲ့ Twitter, YouTube နဲ့ Facebook page တွေပေါ်မှာဖော်ပြပေးနေပါတယ်ရှင်။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.